Welcome to the Voice of America in Burmese.
Washington Review American Tangani, Natana January Lantney, Sunini Manakin season Rigo, Namasano Limanet, Chana Igani Kunanaiti, Lino Midan Sally Lazen and Azette, Lena Midati Akuze Rogani, Tonyan Bini Bari, Jamal Kimu Tapa, Aku, Nasonia the Rendrigo, a Yanzon Kenja Bibame. Coronavirus Tango, American Nangandari, Jenna, Kanan Yang Pia Dagere, Natana Sema.
In the face of great challenges this year, Americans showed incredible grit.
ဘယ်လိုမှဖြစ်နိုင်တယ်လို့တတ်မှတ်ထားတာတွေကိုတမန်ဝင်အောင်မြင်မှုကြောင့်သူတို့ကလှုပ်ဆောင်နိုင်ရဲ့လို့ပြောတော့တာပါ။ဒုတိယကမ္ဘာစစ်နောက်ပိုင်းအကြီးမားဆုံးဖြစ်တဲ့ဆော့လှုပ်ရှားမှုတွေကိုကိုရိုနာဗိုင်းရပ်စ်တိုက်ခိုက်ရေးအတွက်လှုပ်ဆောင်ခဲ့ကြောင်းနဲ့တောင်းတဲ့ချီတဲ့အသက်ရှူဆက်တွေတန်းပေါင်းများစွာသောနှာခေါင်းဆီးတွေထုတ်ဖို့အတွက်စက်ရုံတွေကိုအသွင်ပြောင်းပေးခ နေကြဖို့ပန်ကြားခဲ့တာပါအရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကတော့နှစ်သက်အကြိုညချမ်းမှာရှမ်းမာရေးလှုပ်သားတွေကိုခုံပြုခဲ့ပါတယ်ဖေဖော်ဝါရီ2020မှာအခက်အခဲတွေနဲ့ရင်ဆိုင်ခဲ့ရပေမဲ့အခု2021ကတော့အမေရိကန်နိုင်ငံအတွက်ကောင်းမွန်တဲ့နှစ်ဖြစ်လာမယ်လို့သူယုံကြည်ကြောင်းအပြုသဘောဆောင်ပြောကြားခဲ့တာပါပိုဟန်မင်းကြီးဖရန်စစ်ကတော့နှစ်ဆန်းတည့်တောက်ကြံနေနေလဲဝတ်ပြုဆူတောင်းပွဲကိုတက်ရောက်ခဲ့ပြီးငင်းကြမ်းရေးအတွက်ပန်ကြားခဲ့ပါတယ်2020မှာကျင်းပတဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်ပွားမှုကနေတဝရဲ့ပူပန်မှုတွေပြဿနာတွေကိုနောက်တိုးမျှဝေခံစားဖို့လိုရဆိုတာပြသခဲ့ကြောင်းနဲ့ဒီလိုလှုပ်ဆောင်မှုကနေငင်းကိုဆက်ဆံမှုတိကျလာစေတဲ့အတွက်ငင်းချင်းကြီးလမ်းကြောင်းပေါ်ကိုရောက်လာစေတယ်လို့ပြောပါတယ်။စပါတလောကနိုင်ငံအသီးသီးကိုကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးအမြန်ဖြန့်ဝေပေးနိုင်ဖို့အတွက်ရည်ရွယ်ပြီး WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကခြေစပင်းနေမှာ Pfizer BioNTech ထုတ်ကာကွယ်ဆေးကိုအရေးပေါ်အသုံးပြုခွင့်ချပေးလိုက်ပါတယ်။မနေ့ကတရုတ်နိုင်ငံကဆက်တင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်ပွားခဲ့ခြင်းကစပြီးအမေရိကန်နဲ့ဂျာမနီပူးတဲ့ထုတ်လုပ်တဲ့ဒီဆေးဟာအရေးပေါ်အသုံးပြုခွင့်ပထမဆုံးရခဲ့တာလို့ WHO ကပြောပါတယ်။အခုလိုလှုပ်ဆောင်တာဟာကမ္ဘာတစ်လုံး COVID-19 ကာဝယ်ဆေးဖြန့်ဝေပေးနိုင်ရေးအတွက်အပြုသဘောဆောင်တဲ့ခြိမ်းလှမ်းဖြစ်ကြောင်းနဲ့ဒီကာဝယ်ဆေးကိုကမ္ဘာတစ်လုံးဦးစားပေးပြီးထိုးဖို့အတွက်လိုအပ်သူများစီလုံလုံလောက်လောက်ရအောင်လုပ်ပေးဖို့လိုတယ်လို့WHO ကကာဝယ်ဆေးလက်နက်မီရေလှုပ်ဆောင်နေတဲ့ထိတ်တန့်အရာရှိကပြောပါလေဒီကာဝယ်ဆေးကိုအရေးပေါ်အသုံးပြုအခုလိုချပေးတဲ့အတွက်နိုင်ငံကြီးကြီးကစီးနှင်းစီကံချက်မှတ်ရေးဆိုင်ရာတာဝန်ရှိသူတွေအတွက်ပါဆေးတင်သွင်းခွင့်နဲ့ဖြန့်ဝေခွင့်တွေနဲ့ပတ်သက်တဲ့လုပ်ငန်းတွေလုပ်ဖို့လမ်းဖွင့်သွားပြီဖြစ်ကြောင်းလည်းပြောပါလေအီရန်ကသူ့ရဲ့ Fordo Nuclear ဆေးရုံမှာယူရေနီယံတန့်စင်မှုကိုရာနှုန်း20ရအောင်လုပ်ဖို့စီစဉ်နေကြောင်းပြောကြားခဲ့တယ်လို့ IAEA ပြည်ပြည်ဆိုင်ရာနုမြေဆိုင်အေဂျင်စီကတောက်ကြံနေမှာပြောပါလေအီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီး2015လုံးကချုပ်ဆိုခဲ့တဲ့နိုင်ငံတကာစာချုပ်ကနေအမေရိကန်နှုတ်ထွက်ခဲ့ပြီးအီရန်ပေါ်အရေးယူတန်းခတ်မှုပြန်လုပ်လာတာကိုလက်စားချေတဲ့အနေနဲ့အီရန်ကစာချုပ်ပါအချက်တွေကို2019ကစချိုးဖောက်နေတာဖြစ်ပါတယ်။အခုလှုပ်ဆောင်ချက်ကတော့အီရန်ရဲ့ထိပ်တန်းနျူကလ িয়ার သိပ္ပံတင်ညာရှင်အသက်ခံရတာအတွက်လက်တုံ့ပြန်ဖို့အီရန်စစ်တော်ကပြီးခဲ့တဲ့လတည်းချမှတ်ခဲ့တဲ့ဥပဒေမှာပါတဲ့လှုပ်ဆောင်ချက်အများတရားတွေကတစ်ခုဖြစ်ပါတယ်။ဒီသိပ္ပံတင်ညာရှင်ကိုအစ္စရေးကတပ်ဖြတ်တာလို့အီရန်ကယုံကြည်ထားတာပါ။အီရန်ရဲ့အခုလိုလှုပ်ဆောင်မှုမျိုးဟာနိုင်ငံတကာသဘောတူညီချက်ချင်းအမေရိကန်ပြန်ပြီးဝင်လာရေးအတွက်အရေးကောက်ခံသမ္မတဂျိုးဘိုင်ဒန်ရဲ့ဂျိုးပေါင်းမှုတွေကိုရှုတ်ထွေးမှုတွေဖြစ်လာစေနိုင်ပါတယ်။မြန်မာနိုင်ငံမှာရွေးကောက်ပွဲအတွက်မဲဆယ်စီးရုံနေစဉ်ဖန်ဆီးခေါ်ဆောင်လာခံရတဲ့ NLD လှုပ်တော်ကိုယ်စားလှယ်လောင်းသုံးပြန်ပြီးလွတ်မြောက်လာတာကိုကြိုဆိုကြောင်းရန်ကုန်အမေရိကန်တိုင်းရင်းကနှစ်ဆန်းတည့်တောက်ကြံနေမှာပြောပါတယ်။ဒီမိုကရေစီဆန္ဒတစ်ခုမှာကိုယ်စားလှယ်လောင်းတဲ့အတွက်ဘေးကင်းပြီးလုံခြုံမှုရှိရှိနဲ့မဲဆွယ်စည်းရုံးခွင့်ရှိရမှာဖြစ်ကြောင်းလဲတန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြပါဗျ။ဒီခိုင်တီနဲ့ကြီးနယ်လွှတ်တော်ကိုယ်စားလှယ်ဦးမင်းအောင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်နေနီမင်းမြင့်နဲ့လွှတ်တော်ကိုယ်စားလှယ်လောင်းဒေါ်ချစ်ချစ်ချောတို့ကိုရွေးကောက်ပွဲမတိုင်ခင်အောက်တိုဘာ24ရက်တုန်းကအေလင်းနဲ့ကင်ဖွဲ့ကဖန်ဆီးခေါ်ဆောင်သွားတာဖြစ်ပြီးနှစ်ဆန်းပြည့်နေ့မှာတော့ပြန်လွှတ်ပေးကြတာပါ။မြန်မာနိုင်ငံမှာ2021အတွင်းငြင်းချမ်းမှုဒီမိုကရေစီနဲ့တရားဝါပြောမှုကိုပြည်သူတွေပို့ပြီးခံစားရစေဖို့မျှော်လင့်တယ်လို့ အမေရိကန်တန်ရုံးစင်ညာချက်မှာဖော်ပြထားပါတယ်။တင်းတွေပြီးမှာတော့အပတ်စဉ်အစီအစဉ်တွေနဲ့အတူ2020အတွင်းနိုင်ငံတကာထူးခြားတဲ့ဖြစ်ရပ်တွေကိုတင်ပြပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့တင်းတော်တပုတ်ကိုနားဆင်နိုင်ပါပြီ။
စင်တော်ဝင်းမဲပါရေကောက်ပွဲအနိုင်ရအစိုးရပါတီ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရခိုင်ပြည်နယ်တောင်ကုန်းမြို့ကလွတ်တော်ကိုယ်စားလှယ်လောင်းသုံးဦးကိုအခုနှစ်သစ်မှာအေးအေးရခိုင်တပ်ကပြန်လွတ်ပေးလိုက်တာကို NLD ဘက်ကအဖြေသဘောတုံ့ပြန်လိုက်ပါတယ်။ဒါကငြိမ်းချမ်းရေးနဲ့ရခိုင်မှာမဖြစ်ခဲ့သေးတဲ့ရေကောက်ပွဲပြန်ဖြစ်ရေးအထောက်အကူပြုမယ်လို့ NLD ပြောခွင့်ရနဲ့သုံးသက်သူဒူးကဆိုပါတယ်။ NLD ပြောခွင့်ရဒေါက်တာမျိုးညွန့်က
ဖမ်းဆီးထားတဲ့လူတွေကိုပြန်လွတ်ပေးတယ်ဆိုတာကတော့ဒါကောင်းတဲ့ပြုမှုပြုဖို့ဆောင်တဲ့ပြုမှုဆိုတာကျွန်တော်တို့လက်ခံပါတယ်။ကောင်းတဲ့ဖြစ်ရပ်တစ်ခုပါပဲ။နှစ်တည်းနဲ့လည်းတိုက်ဆိုင်ပြီးတော့ဒီလိုပြုမှုပေါ်မူတည်ပြီးတော့ရခိုင်ရေခင်းနဲ့ပတ်သက်တဲ့အဖွဲ့အစည်းတိုင်းကဒီညီညွတ်မှုတွေကိုဆင်ဆက်မပြတ်လုပ်ချင်အဖြစ်ငြင်းညာရည်အတွက်ပို့ပြီးတော့အလားအလာကောင်းနေဖြစ်လာလိမ့်မယ်လို့ပြောလိမ့်ပါတယ်။
ဟုတ်ကဲ့ဆရာကြီး။အဲ့ဒီတော့ရှေ့မှာညီချင်းတွေဆရာတို့ဘယ်လိုအလားအလာဖြစ်လာဖို့ပြောလဲထားလဲ
။ဒီလိုလွတ်မြောက်လာတာနဲ့အတူကျွန်တော်တို့နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ကတိုင်းမီကိုနှစ်တနှခုစကားပြောတဲ့အခါမှာထည့်သွင်းပြောခဲ့တယ်လို့ပဲပင်စာချုပ်ကဲ95နှစ်မြောက်နော်2022မှာငြိမ်းချမ်းရေးရတဲ့အဖြစ်ကိုအခုလိုဒီကောင်းမွန်တဲ့အလားအလာပြီးဆင်ခဲ့ဖြစ်သွားလိမ့်မယ်အလုံးကြီးကျိုးစားနိုင်လိမ့်မယ်လို့ကောင်းပကပြောလိမ့်ပါတ
ယ်ဟုတ်ကဲ့ဆရာကြီးအဲ့တော့နောက်တစ်ခုကဒီရွေးကောက်ပွဲတွေဖြစ်လာနိုင်တဲ့အလားအလာပါရော
အခုလက်ရှိဥပဒေအရဆိုရင်လက်တော်ချက်ချင်းနော်ရွေးကောက်ပွဲတွေလုံးလို့မရဘူးဆိုတော့ဥပဒေကြောင့်ဖြစ်တဲ့လူတိုင်းသိနိုင်ပါတယ်နောက်တစ်ခါဒီခိုင်းပြီးမြောက်ပိုင်းမှာရှိတာကတိုက်ပွဲနှစ်ဖက်ရပ်ယုံနေမပြီးပါဘူးလွတ်လပ်ပြီးတရားမျှတတော့ရွေးကောက်ပွဲညာဖြစ်ဖို့ဆိုတာအင်္ဂါရများစွာလိုပါသေးတယ်ဒီမောင်တော်မင်းများမြေပုံပါခြေဝါအုပ်ချုပ်ရေးမှု90 80 40စဖြင့်လုပ်ကပ်ထားတာပါအဲ့ဒီခြေဝါအုပ်ချုပ်ရေးမှုတွေမရှိတဲ့နဲ့ဘယ်လိုလုပ်ပြီးမဲယုံတွေကျွန်တော်လုပ်မလို့နော်အုပ်ချုပ်ရေးမှုဆိုတာလည်းမင်းလုပ်လိုက်ဒီလိုပြောလို့မရပါဘူးသူမှလည်းဥပဒေရှိပါတယ်ခြေဝါအုပ်ချုပ်ရေးမှုတွေရွေးဖို့ဆိုရင်ကြီးကြပ်ရေးမှုကစဖွဲ့ရမယ်နောက်အစဉ်အဆက်လုပ်ပါတယ်ဒါဟုတ်အများဆုံးလုပ်တာတော့ကျွန်တော်လိုလားပါတယ
်ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကဒီနေရာမှာဒီတက်မတော်နဲ့ညှိနှိုင်းမှုအနေအထားတွေတိုးတက်လာတဲ့အနေအထားတစ်ခုလို့ရောသုံးသပ်လို့ရလဲလားဆရာကြီး
ဒီတက်မတော်နဲ့အီအဖွဲ့တို့ရဲ့တွေ့ဆုံဆွေးနွေးမှုတွေကအခုကိုယ်စားလှယ်လောင်းသုံးခုပြန်လည်လွှတ်ပေးခြင်းပါဒီထိုက်တဲ့နဲ့အကျိုးသိရမှုရှိတယ်ဆိုတာကိုကျွန်တော်တို့လက်ခံပါတယ်တကယ်တော့တမလို့ဆိုတာအစိုးရရဲ့အဖွဲ့အစည်းတရားပဲဖြစ်ပါလေ။အဲတော့အေးအေးဖွင့်နေတွေ့ဆုံဆွေးနွေးတဲ့အခါမှာဘယ်လိုတိုးတက်မှုရှိရကိုပုံဝင်လင်းလင်းမိမိအစိုးရအဖွဲ့ကိုတင်ပြတင်နေလို့ယူဆပါတယ်။အဲ့လိုတိုးတက်မှုတွေရှိလာတာနဲ့အများကျွန်တော်တို့အစိုးရကလည်းဒီရခိုင်ပြည်နယ်နိုင်ငံကြီးအမားတွေတောင်းဆိုနေတဲ့နော်အချက်အချို့ကိုလက်လျောနိုင်မှုအခြေအနေကောင်းနေဖြစ်လာလိမ့်မယ်
။ဟုတ်ကဲ့ဆရာဒီနေရာမှာတစ်ခုက NLD နေနဲ့အခုဒီဖွဲ့စည်းလိုက်တဲ့ဆရာအောင်မွန်းညိုတို့တိုင်းတိုင်းနဲ့တွေ့ဆုံညီနိုင်ရေးအဖွဲ့အနေနဲ့ရခိုင်တို့သွားဖို့အလားလာရော
ငကုထက်ဆိုင်တော့အခြေအနေပုံကောင်းလာတယ်လို့ညီမိပါတယ်။သို့သောသွားခြင်းမသွားခြင်းကတော့တောင်းပေးလိုက်တဲ့အဖွဲ့ဝင်လေးကိုယ်တိုင်ဆုံးဖြတ်
ပါ။ဟုတ်ကဲ့ကျေးဇူးပါဒေါက်တာမင်းညိုခင်ဗျာ။အဲ့ဒီတော့အခုလို့တွတ်ပေးလိုက်တဲ့အပေါ်မှာဘလို့ဆက်ဖြစ်စင်တာနဲ့ဖြစ်နိုင်တာတွေကိုနိုင်ငံရေးလည်လာသုံးသပ်သူဦးသက်စွန်နိုင်ကိုဆက်မေးထားရမှာဦးသက်စွန်နိုင်ကအခုလို့ဆက်ရှင်းပြပါတယ
်။ဒီကိစ္စကလည်းရုပ်ကောက်ပွင့်နေပဲပတ်သက်နေတဲ့အကြောင်းရင်းဖြစ်နေတဲ့အခါကျတော့တွတ်ပေးတယ်လို့ဒီကိုတောင်းဆိုခဲ့တာ။သို့တော်ညာလည်းအခုကတပ်မတော်နဲ့ဦးနှစ်ဖက်ပြစ်ဆုံဆွေးနွေးပြီးတဲ့နောက်ပိုင်းမှာတော့တပ်မတော်က၃ယောက်ပါဆွတ်လိုက်ပါတယ်။အဲ့ဒါဆိုရင်တော့ NLD ပါတီအနေနဲ့ကျန်းမာရေးမှာတရားမျှတရုပ်ကောက်ပွဲကြီးရှင်းပါပြဘူးအတွက်ယူရှိရှိကိုအခင်းချင်းနေကူစတင်ပြီးတော့လှုပ်ဆောင်နေနေသူစားပါတယ်အဲ့လိုလှုပ်ချင်တာ NCA လမ်းကြောင်းမဟုတ်ဘူး FPNC ဒီတစ်ခွက်လုံးဝင်ရောက်လာနိုင်မှုအရင်ဆုံးတစ်ခါချက်ပေါင်းပြလိုက်တာ
ဟုတ်ကဲ့ကျေးဇူးများရှင်ပါတယ်ဦးတန်းဆုံးနေခင်ဗျာကျွန်တော်ဝင်းမဲပါ
2020ခုနှစ်အတွင်းကမ္ဘာတဝန်းကူးစက်ပြန့်နှံ့တဲ့ COVID-19 ကပ်ရောဂါနဲ့လူမဲရီရဲ့အသက်ကိုလည်းဒဏ်ယူတန်ဖိုးထားဖို့တောင်းဆိုတဲ့လှုပ်ရှားမှုသတင်းတွေအမေရိကန်ရွေးကောက်ပွဲသတင်းတွေ2020ကမ္ဘာသတင်းကောင်းကြီးပိုင်းမှာလွှမ်းမိုးနေရယူခဲ့ပါတယ်။ဒါပေမဲ့လည်းတခြားနှစ်တွေလိုပဲတဘာဝဘီယန်ဒီရီလူလူအောင်ကြောမှုတွေနဲ့ပဋိပက္ခတွေကိုနိုင်ငံတချို့ရင်ဆိုင်ခဲ့ရပါတယ်။2020ခုနှစ်အတွင်းအမေရိကန်ပြည်ထောင်စုနဲ့ကမ္ဘာနိုင်ငံတချို့ကအဖြစ်အပျက်တချို့ကိုစူးစီးပြီးဦးသိန်းထိုင်ဦးနဲ့ကျမများတစ်စီအောင်ကတင်ပြပေးထားပါရရှင်
2020ခုနှစ်ဇန်နဝါရီလစမ်းမှာပဲအော်စတြေးလျနိုင်ငံမှာဘယ်တော့မှမချုံဘူးတဲ့တိုင်းတာနဲ့တောင်ပြီးတွေကြောင်းချမ်းခဲ့တဲ့သတင်းကတုံလုံးစိတ်မကောင်းစရာသတင်းတစ်ပုဒ်ဖြစ်နေနှစ်သစ်ကိုကြိုခဲ့ပါတယ်။တောင်ပြီးကြောင်းတောင်းဒိဆန်ဘတ်တထောင်တဲ့မင်းသိချစ်တန်းရခဲ့တယ်လို့စစ်တမ်းဒီတက်သူကခေရပီလာပညာရှင်တွေခန့်မှန်းခဲ့ကြပါလိမ့်မယ်။တော်ပြီးကြောင့်ဟက်တာ 12.6 တန်းမီလောင်ချွန်ခဲ့ပြီးလူ30ကျော်သေဆုံးခဲ့တယ်လို့ထောင်ထဲချင်းအုံးမဲ့ရင်းနဲ့ဖြစ်ခဲ့ရပါတယ်။တော်ပြီးကထွက်တဲ့မီးခိုးမြူငွေတွေကအစိပိတ်သမုတ်ဒီယာတွေကနေတောင်အမေရိကတဲ့နိုင်ငံတွေဖြစ်တဲ့ဘရာဇီး၊ချီလီနဲ့အာဂျင်တီးနားနိုင်ငံတွေအထိရောက်ခဲ့ပါတယ
်။ဇန်နဝါရီလ3ရက်နေ့ကပဲအီရန်တော်လှန်ရေးတည်ဆောင်ချက်ရဲ့တက်မှုကာဆမ်ဆူလမာနီကိုအီရန်နိုင်ငံဘက်ကနိုင်ငံတကာလူစိတ်အမီးမှာအမေရိကန်စစ်တပ်ကအဝေးထိန်းခုံးရင်နဲ့တိုက်ခိုက်ပြီးလုံခြုံလိုက်ပါတယ်။ဒါကြောင့်လည်းထောင်ပေါင်းချီတဲ့အီရန်ပြည်သူတွေအမေရိကန်စစ်ကြီးဆန္ဒပြပွဲတွေအီရန်နိုင်ငံမှာရက်ဆက်ကျင်းပခဲ့ပါတယ်။ကိုဂျူကာဆမ်ဆူလမာနီလုံခြုံခံရတာကိုလက်တုံ့ပြန်တဲ့အနေနဲ့အီရန်နိုင်ငံကအမေရိကန်စစ်စခန်းတွေကိုအီရန်ကရော့ကက်ဒုံးကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။ဒီပိုင်းအတွင်းမှာပဲအီရန်ပြည်သူတချို့ရဲ့အမေရိကန်စစ်ကြီးဆန္ဒပြပွဲတွေဟာအီရန်ဆိုရကိုစန့်ကျင်တဲ့ဆန္ဒပြပွဲအဖြစ်လဲပြောင်းလဲသွားခဲ့ပါလေ
။အီရန်နိုင်ငံတကယ်မြို့လေးစိတ်ကတဲ့ယူကရိန်းခီးတဲ့ဒီလေရင်ကိုဇန်နဝါရီလ၈ရက်နေ့ကအီရန်စစ်တပ်ကဒုံးကျည်နဲ့မာယုံပစ်ခတ်ခဲ့တာကြောင့်လေရင်ပေါ်မှာပေါသွားခဲ့သူ156ဦးသေဆုံးခဲ့ပြီးအရင်ထိန်ချန်ခဲ့မှုတွေအတွက်အီရန်ဆိုရကိုဆက်ကွယ်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါလေ။သောဘာဝိုင်းကဆက်ချွေရမှုကြောင့်လို့အီရန်ဘက်ကပြောခဲ့ပေမဲ့နောက်ပိုင်းမှာအာရုံပစ်ခတ်တာကိုအီရန်စစ်တပ်ကဝန်ခံခဲ့ပါတယ်။ဒီလိုဝန်ခံခဲ့ပြီးတဲ့နောက်အီရန်နိုင်ငံမှာအီရန်ဘာသာရေးခေါင်းဆောင်ကြီးဘာဝင်ဆွေရခေါင်းဆောင်တွေဆင်ပေးဖို့အတိတောင်းဆိုတဲ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါတယ်။အမေရိကန်အီရန်ဆက်ဆံရေးတင်းတင်းပါပါအခြေအနေသတင်းတွေကလည်း2020ခုနှစ်နိစမ်းမှာနိုင်ငံတကာအထူးအာရုံစိုက်ခဲ့ရတဲ့သတင်းတွေဖြစ်ခဲ့ပါတယ
်။2020ခုနှစ်နှစ်ဆန်းမှာပဲတကဘာလုံးမှပြည်သူတွေရဲ့လူနေမှုဘဝတွေကိုပြောင်းလဲသွားမယ်။ကြောက်မဲ့ဖွယ်ရာကာယောဂါဇိုးကြီးရဲ့အနည်းငယ်ကိုကျန်းမာရေးပညာရှင်တွေအထိတ်တလန့်သတိပေးခဲ့ကြပါတယ်။တရုတ်နိုင်ငံဝူဟန်မြို့မှာကိုရိုနာဗိုင်းရပ်စ်ကိုပြန့်နှံ့နေတဲ့ဆိုတာကိုဇန်နဝါရီလ9ရက်နေ့မှာ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြေညာခဲ့ပါတယ်။လူချင်းချင်းကူးစက်နိုင်တယ်ဆိုတာကိုတရုတ်ကျန်းမာရေးအရာရှိတွေဝန်ခံခဲ့ပြီးတဲ့နောက်လူဦးရေ17သန်းရှိတဲ့ဝူဟန်မြို့ကနေကိုအပြင်းမထွက်ဖို့တရုတ်အစိုးရကတင်းတင်းကြပ်ကြပ်ဖိတ်ခင်လိုက်ပါတယ
်။တရုတ်နိုင်ငံမှာရောဂါကူးစက်မှုတွေရှိနေတယ်ဆိုတဲ့သတင်းတွေကြောင့်ဇန်နဝါရီလအတွင်းမှာပဲအမေရိကန်ပြည်ထောင်စု၄စိတ်တချို့မှာနိုင်ငံတကာအရောက်လာတဲ့ခီးတဲ့ဂရီကိုကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိစမ်းသပ်စစ်ဆေးတာကိုစလုပ်ခဲ့ပါတယ်။ဇန်နဝါရီလ27ရက်နေ့မှာပဲအမေရိကန်ပြည်ထောင်စုဝါရှင်တန်ပြည်နယ်မှာကျောင်းတင်ခဲ့ဝူဟန်မြို့ကအမေရိကန်ပြည်ထောင်စုကိုပြန်လာတဲ့ခီးတဲ့ကြောက်မှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်နေပြီဆိုတာကိုကြေညာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာလူတွေသိမ်းတဲ့ချီသေဆုံးပြီးဆန်းတဲ့ချီယောဂါကူးစက်ဖို့အစပိုင်းသတင်းလို့ပြောရမှာပါ။
Is there any member in the American ပြည်ထောင်စုမှာဇန်နဝါရီလကုန်မှာသမ္မတဒေါ်နယ်ထရန့်ကိုရာထူးကဖယ်ရှားတဲ့အထိအေးယူနိုင်ရေးလွှတ်တော်အတွင်းမှာအခြေတင်ဆွေးနွေးပွဲတွေကျင်းပနေခဲ့ပြီးတရလိုအဖြစ်ဆောင်ရွက်တဲ့အောက်လွှတ်တော်အမတ်တွေနဲ့သမ္မတရဲ့ကျူးဆောင်ရှိနေပြီးအပြန်အလှန်ညှင်းခုန်နေခဲ့ပါတယ်။အာဏာအလွေစုံစမ်းလုပ်မှုကွန်ဂရက်လွှတ်တော်ရဲ့လုပ်ငန်းတွေကိုတောင်းရှင်မှုနဲ့ American သမ္မတဒေါ်နယ်ထရန့်အပေါ်အရေးယူနိုင်ဖို့အောက်လွှတ်တော်ဒီမိုကရက်အမတ်တွေကကြိုးပမ်းခဲ့တာပါ။သမရာထရမ့်ဟာသမရာရေးကောက်ပွဲသူ့ရဲ့အကြီးကပြိုင်တဲ့တူဖြစ်လာနိုင်တဲ့ဒုသမရာဟောင်းဂျိုးဘိုင်ဒန်ကိုစုံစမ်းစစ်ဆေးပေးဖို့ယူကရိန်းသမရာဗလာဒီမီယာဇီလန်စကီကိုဖိအားပေးတဲ့အနေနဲ့ယူကရိန်းကိုပေးရမယ့်စီးရီးအကူအညီဒေါ်လာ3,400,000ကိုချက်ချင်းမပေးဘဲဆိုင်းထားခဲ့တယ်လို့ဒီမိုကရက်ဘက်ကစွပ်စွဲခဲ့ပါတယ်ထို့တော့ကြားနာစစ်ဆေးပွဲတွေမှာသမရာထရမ့်ရဲ့အစိုးရအဖွဲ့တွေကအကြီးကပုဂ္ဂိုလ်တွေကိုတက်တည်အဖြစ်စင့်ခေါ်မေးမြန်းဖို့ဒီမိုကရက်ဘက်ကတောင်းဆိုပေမဲ့အထက်လွှတ်တော်လူများစုဖြစ်တဲ့ Republican Party ဝင်တွေကလက်မခံခဲ့ပါဘူး February 9ရက်နေ့မှာတော့သမရာမှာအပြစ်မရှိကြောင်းအထက်လွှတ်တော်ကနှဲခွဲဆုံးဖြတ်လိုက်ပါတယ
်သမရာ ਉਹ ရည်ရွယ်ဆွဲဆိုချက်တွေကိုပယ်ချပြီးအပြစ်မရှိကြောင်းထက်လွှတ်တော်ကနှဲခွဲမဆုံးဖြတ်ခင်တည်းရဲ့လို့ဒီဝါရီလ၄ရက်နေ့မှာပဲသမ္မတထရန့်တန်းကြီးကိုနိုင်ငံတော်ခြေပြမင်းကွန်းပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဟာရုပ်လျှော့ချဆင်းနေပြီဆိုတဲ့အတွေးခံစားချက်တွေကို သူ့အစိုးရစက်တန်ပထမပိုင်းနှစ်တွေအတွင်းတောက်သောအောင်လုပ်နိုင်ခဲ့တယ်လို့သမ္မတစက်တန်တွေတတိယချိန်ကွန်ဂရက်ရှင်တော်မှာပြောကြားတဲ့နိုင်ငံတော်ချီးပြမိန့်ခွန်းမှာသမ္မတထရန့်ပြောသွားခဲ့ပါတယ်။စနာဤခွဲနီးပါးကြမိန့်ခွန်းထဲမှာသူ့ရဲ့သမ္မတစက်တန်အတွင်းအမေရိကန်စီးပွားရေးတိုးတက်ကောင်းမွန်အောင်လုပ်နိုင်ခဲ့တယ်လို့သမ္မတထရန့်ကအခိုင်အမာပြောကြားခဲ့ပါတယ်။
We come.ဇန်နဝါရီလနောက်ဆုံးပတ်အတွင်းမှာပဲအမေရိကန်ဘတ်စကက်ဘောအကျော်အမော်ကိုဘီဘရိုင်ယန်ရဟယင်ပြေကြတည်ဆုံးသွားခဲ့တဲ့အတွက်ကမ္ဘာတစ်ဝန်းကသူ့ရဲ့ပရိသတ်တွေစိတ်ထိခိုက်ဝမ်းနည်းစကားဆုခဲ့ကြပါတယ်။ Los Angeles မြို့ပြည်နာကခလာဘာဆာမြို့မှာရဟယင်ပြေကြမှုအတွင်းအသက်40နှစ်အရွယ်ကိုဘီဘရိုင်ယန်နဲ့သူ့ရဲ့73နှစ်အရွယ်သမီးဂျီယာနာတို့အပါအဝင်ရဟယင်ပေါ်မှာပါသွားသူ6ယောက်စလုံးတည်ဆုံးခဲ့တာပါ။ရဟယင်ဟာတင်ကျူးကိုရှောင်ပြီးပြန်တန်းရင်တောင်ဆောင်နဲ့တိုက်မိလို့ဖြစ်ကြခဲ့တာလို့စုံစမ်းစစ်ဆေးသူတွေကပြောပါတယ
်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေသိသာသာတိုးလာတဲ့အတွက်ဒီယောဂကဆိုးကနေရာအနက်ကူးစက်ပြန့်နှံ့တဲ့ယောဂဖြစ်နေပြီဆိုတာကို WHO ကချက်မှတ်ရေးဖွဲ့ကြီးကမလ၁၇ရက်နေ့မှာကြေညာပါတယ်ဒီလိုကြေညာတဲ့မလဒုတိယပတ်အတွင်းကိုရိုနာဗိုင်းရပ်စ်ဟာနိုင်ငံပေါင်း114နိုင်ငံမှာလူပေါင်း 38,000 ကျော်ကူးစက်ခံရပြီးသေဆုံးသူပေါင်းကလည်း 4,300 ထိရှိနေပါတယ်။ယောဂကူးစက်မှုတွေတိုးလာတဲ့အတွက်ကမ္ဘာနိုင်ငံတော်တော်များများခီးသွားလာခွင့်နဲ့ပြည်ဝင်ခွင့်ကန့်သတ်မိန့်တွေထုတ်ပြန်ခဲ့ပါတယ်
။ကိုရိုနာဗိုင်းရပ်စ်ရဲ့စီးပွားရေးအပေါ်သက်ရောက်မှုတွေကြောင့်မလဆန်းမှာပဲကမ္ဘာအစုရှယ်ယာဈေးနှုန်းတွေနဲ့ညီနန်ဈေးနှုန်းတွေထိုးကျသွားပါတယ်။ American အဓိကအစုရှယ်ယာတစ်ခုဖြစ်တဲ့ New York Dow Jones အစုရှယ်ယာအညွှန်းပေးဟာမလဒုတိယပတ်အတွင်း600ကျပ်နှုန်းနီးပါးနဲ့ညီမျှတဲ့1500နီးပါးကျသွားခဲ့ပါတယ်။စက်တနည်းလောက်ဇက်တိုက်အမျက်ဆုံးပေါ်လာခဲ့တဲ့အစုရှယ်ယာဈေးတွေပထမဆုံးအကြိမ်အများဆုံးပြန်ထိုးကျသွားခဲ့တာပါ။ဒီလို COVID-19 ရောဂါပြန့်နှံ့မှုတွေကြောင့်ထိခိုက်နစ်နာလာနေကြတဲ့ American တီတူရဲ့စီးပွားရေးလုပ်ငန်းတွေကိုအထောက်အကူပြုနိုင်ဖို့ဒေါ်လာ1,300,000,000နဲ့အစီအစဉ်တစ်ရပ်ကိုသမ္မတထရန့်ကမလကုံမှလက်မှတ်ရေးထိုးအတည်ပြုခဲ့ပါတယ်။
မလာလေလောက်ကလေးကဆက်ယုံတွေဈေးတိုင်တွေစားတော့ဆိုင်တွေနဲ့ယုံတွေပါဝင်လုပ်ငန်းခွင်တွေကိုဖိတ်ခဲ့တဲ့နောက်အီဒီလာတွေအမေရိကန်ပြည်ထောင်စုမှာအလုပ်လက်မဲ့နှုန်း 14,800 ကျော်နှုန်းအထိထိုးတက်လာခဲ့ပါတယ်။1930ခုနှစ်တွေအတွင်းကမ္ဘာစီးပွားပြက်ကကျုံခဲ့ရပြီးနောက်ပိုင်းဒီလောက်ဆိုးတဲ့အခြေအနေကိုမကြုံခဲ့ရဘူးလို့စီးပွားရေးပညာရှင်တွေပြောဆိုခဲ့ကြပါတယ်။နိုင်ငံတော်မှာအလုပ်လက်မဲ့ကျုခံစားခွင့်ရှောက်ထားသူ23,000ကျော်ရှိမယ်လို့ကျောက်သမားကြီးဝန်ကြီးဌာနရဲ့ဆင်းနေမှာဖော်ပြပါတယ်။နောက်ပိုင်းလာဒီမှာတော့လုပ်ငန်းဝင်တချို့ပြန်လည်ဖွင့်လှစ်တာကြောင့်လုပ်လည်မဲ့ဥပဒေပြောချသွားခဲ့ပါတယ
်။ကယောဂဇူးကြီးရဲ့ချင်းချောက်မှုတွေနဲ့စီးပွားရေးလုပ်ငန်းတွေရပ်ဆိုင်ထားရတဲ့အခက်အခဲတွေကြုံနေရချိန်မှာပဲမေလ25ရက်နေ့ကအမေရိကန်ပြည်ထောင်စုမင်းနီဆိုတာပြည်နယ်မင်းနီယာပလိစ်မြို့မှာလူမဲအမျိုးသားဂျော့ချ်ဖလော့ဒ်ကိုရဲတပ်ဖွဲ့ကဖမ်းဆီးထားတဲ့အချိန်မှာတိုက်ဆုံးခဲ့တဲ့ဖြစ်ရပ်ကြောင့်နိုင်ငံအနှံ့ဆန္ဒပြပွဲတွေတင်ပတ်တွေနဲ့ချီးပေါ်ပါဖြစ်ပါတယ်။လူမဲရဲ့အသက်ကိုလည်းကြံပူးထားပါဆိုပြီးတောင်းဆိုတဲ့ Black Lives Matter လှုပ်ရှားမှုအဖြစ်ရဲတွေရဲ့ရည်စံမှုနဲ့လူမျိုးရေးခွဲခြားမှုကိုစတင်တဲ့ဆန္ဒပြပွဲတွေတိုင်းပြည်တဝန်ပေါ်ပေါက်ခဲ့တာပါ American ပြည်အောင်စုတဝန်မျိုးကြီးတွေမှာဆန္ဒပြပွဲတွေဇက်တိုက်ပေါ်ပေါက်ခဲ့တယ်လို့ရဲတပ်ဖွဲ့ကိုပြည်ပြင်းပြောင်းလဲဖို့ငွေကြေးဖြတ်တောက်ဖို့ဆိုတဲ့တောင်းဆိုချက်တွေလည်းကြီးထွားလာခဲ့ပါတယ်George Floyd တည်ဆုံးပြီးတရင်ပတ်အနေနဲ့အကြာ Georgia ပြည်နယ် Atlanta မြို့မှာနောက်ထပ်လူမဲအမျိုးသားတူဖြစ်တဲ့ Richard Brooks ကိုရဲကတနက်နေ့ပြစ်လို့တည်ဆုံးခဲ့တာကြောင့်ရဲတပ်ဖွဲ့ရဲ့ကြမ်းကြမ်းတမ်းတမ်းကင်တွေမှုတွေအဆုံးသတ်ရေးတောင်းဆိုတဲ့ဆန္ဒပြပွဲတွေပို့ပြီးတော့အချိန်မြင့်လာခဲ့ပါတယ်။ Oregon ပြည်နယ် Portland မြို့မှာအကြမ်းဖက်ဆန္ဒပြပွဲတွေနဲ့မြင်းငင်းတက်မှုတွေနှစ်လောက်နိုင်စက်တိုက်ပေါ်ပေါက်ခဲ့ပါတယ်။
ဒီနေ့ရဲ့ရဆိုင်မှုနဲ့လူမျိုးရေးခွဲခြားမှုကိုစတင်တဲ့ဆန္ဒပြပွဲတွေတမ်းပြည်တော်ပေါ်ပေါက်နေချိန်မှာပဲရဲတပ်ဖွဲ့ပြုပြင်ကြောင်းလေးညွန်ကြားချက်တွေကိုသမ္မတထရန့်ဂျော်လာတတိယဘက်မှလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်။ရဲတပ်ဖွဲ့ဝင်တယောက်ရဲ့အသက်အန္တရာယ်ကိုချေချောက်ခံရတဲ့အခြေအနေမျိုးကလွယ်လို့လယ်ဘင်းကိုတိုက်ချုပ်ပြီးဖမ်းဆီးတာမျိုးတွေတားပြစ်သွားမှဖြစ်တဲ့အကြောင်းလက်မှတ်ရေးထိုးတဲ့အခမ်းအနားမှာသမ္မတထရန့်ကပြောပါတယ်။ရဲတပ်ဖွဲ့ကိုပုံပြီးတာဝန်ခံမှုရှိလာစေဖို့ရည်ရွယ်တဲ့ဆိုပေမဲ့လည်းသမ္မတထရန့်ရဲ့အမိန့်ဟာလုံလောက်မှုမရှိဘူးဆိုပြီးအတိုက်ခံဒီမိုကရက်တီနဲ့အငဲကဲတချို့ကဝေဖန်ခဲ့ကြပါတယ်။ဂျော်လာအတွင်းမှာပဲအမေရိကန်ပြည်ထောင်စုတဝိုင်းပေါ်ပေါက်ခဲ့တဲ့ဆန္ဒပြပွဲတွေကတခြားနိုင်ငံတွေကိုကူးစက်သွားပြီးလူမျိုးရေးခွဲခြားမှုနဲ့ရဲတွေရဲ့ပြည်နယ်ရဲစခန်းမှုကိုစတင်တဲ့ဆန္ဒပြပွဲတွေနိုင်ငံတကာလှုပ်ရှားမှုအဖြစ်အချိန်ကုန်နဲ့ပေါ်ပေါက်ခဲ့ပါတယ်။
ဩဂုတ်လပထမပတ်တွင်လေဗနွန်နိုင်ငံဘေရုတ်မြို့တော်မှာဖြစ်ပွားခဲ့တဲ့ပြင်းထန်တဲ့ဖောက်ကွဲမှုကြီးကြောင့်အနည်းဆုံးလူ190သေဆုံးခဲ့တယ်လို့လူ6000လောက်ဒဏ်ရာရခဲ့တဲ့အပြင်လူပေါင်း3000ကျော်အုပ်ဝင်နေဖြစ်ခဲ့ရပါတယ်ပြည်သူကစိတ်ကန်းကုန်အောင်ယူမှာဖြစ်ပွားခဲ့တဲ့မတော်တဆပေါက်ကွဲမှုကနေပြည်သူတွေရဲ့အထွေထွေမကျေနပ်မှုတွေကိုမီးထိုးပေးသလိုဖြစ်ခဲ့ပြီးလက်နော်အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေရက်စက်ပေါ်ပေါက်ခဲ့ပါတယ်။ဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေအကြားထိတိုက်ရင်ဆိုင်မှုတွေနဲ့အင်အားသုံးချို့ခွင်းနာတွေလည်းပေါ်ပေါက်ခဲ့ပါတယ်။ပေါက်ကွဲမှုဖြစ်ပွားပြီးလက်နော်အစိုးရကတည်င်းတစ်ပတ်ကြာအရေးပေါ်အခြေအနေမှာပထမပိုင်းကြီးညာခဲ့ပါတယ်။နောက်ပိုင်းမှာအစိုးရအဖွဲ့တစ်ခုလုံးနှုတ်ထွက်ကြောင်းကြီးညာပါတယ်။
ဒီလပ်ပထမပတ်အတွင်းမှာပဲကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုဓာတ်ဆီနှံရေးအတွက်ဒေါ်လာ9ဘီလီယံလောက်လိုအပ်နေတဲ့စုကြီးကုလသမဂ္ဂကဖန်ကြားလိုက်ပါတယ်။ကမ္ဘာအစိုးရနိုင်ငံတွေမှာကိုဗစ် -19 ရောဂါကူးစက်မှုအထူးအထိတ်ကိုမရောသေးပေမဲ့လည်းလူလုံးမဲ့ဖြစ်ကုန်တာတွေအစားအသောက်ရှားပါးတာတွေအပြင်ကလေးငယ်တွေအတွက်ကာဝယ်ဆေးမထိုးနိုင်တဲ့ပြဿနာတွေကိုစတင်ရင်ဆိုင်နေရပြီလို့ပြောပါတယ်။အစိုးရသူတွေအထူးသဖြင့်မျိုးသမီးမိန်းကလေးငယ်တွေနဲ့အကာအကွယ်မဲ့သူတွေကိုကတ်ယောဂါနဲ့ကမ္ဘာစီးပွားရေးကြဆင်းတဲ့ဂျန်ကကောက်ကွယ်မပေးနိုင်မှုဆိုရင်နောက်နှစ်ပေါင်းများစွာအထိစိုးကျတက်ရောက်မှုတွေဖြစ်လာနိုင်တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံကြည်ခဲ့မတ်လော့ခေါ့ကဒီပြောတယ
်ဘယ်လာရုစ်နိုင်ငံမှာအလက်ဇန်ဒါလူရှန်ကိုနှုတ်ဆက်ပြီးတောင်းဆိုဆန္ဒပြပွဲတွေအော်ဒိုလာ9ရဲ့ရေကောက်ပွဲကြီးကြီးက2020ခုနှစ်နှစ်ကုန်ရှိတက်တိုက်ပေါ်ပေါက်ဖြစ်ပါတယ်ဆန္ဒပြရတဲ့အများပြလူကြီးတက်ခွေတွေဖမ်းဆီးရကိုခံခဲ့ရပါတယ်။သမရလူရှင်ကို6ချိန်မြန်ပြန်အရေးခံခဲ့ရပေမဲ့သူအနိုင်ရခဲ့တဲ့ရေးောက်ပွဲမှာမင်းမတမမှုတွေရှိတယ်လို့အတိုက်ခံတွေကပြောဆိုခဲ့ကြပြီးအဲ့ဒီအချိန်ကစလို့မြို့တော်မင်းစ်နဲ့တခြားမြို့ကြီးတွေမှာလူလူဆန္ဒပြပွဲတွေဆက်တိုက်ပေါ်ပေါက်ခဲ့တာပါ။အနောက်နိုင်ငံတွေကလည်းရေးောက်ပွဲရလဒ်ကိုလက်မခံကြောင်းပြောဆိုထားပြီးသမရလူရှင်ကိုနဲ့ထိတ်တန့်ဘယ်လာရုစ်အစိုးရအရာရှိတွေအပေါ်မှာသိစိတ်တန့်ခတ်အရေးယူမှုတွေချမှတ်ခဲ့ပါတယ
်။အခုလောက်ဒီမှာပဲရုရှားနိုင်ငံကထင်ရှားတဲ့တိုက်ခိုက်ကောင်းဆောင်အယ်လစီနယ်ဘနီစိတ်ကက်ခံရတဲ့သတင်းကနိုင်ငံတကာသတင်းကောင်းကြီးပိုင်းတွေမှာအများအယုံစိုက်တဲ့သတင်းတစ်ပုဒ်ဖြစ်ခဲ့ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကိုပြင်းထန်ဝေဖန်လေးရှိသူအတိုက်ခံကောင်းဆောင်နယ်ဘန်နီယာဆိုင်ဘေးရီးယားဒေသမှာရွေးကောက်ပွဲမဲဆယ်စီယုံကြီးမြို့တော်မော်စကိုလေးနဲ့အပြန်ရုပ်တရက်အပြင်းထန်နာမကျန်းဖြစ်ခဲ့တာပါသူ့ကိုစေကူသားဖို့ဂျာမနီနိုင်ငံကိုစီးဆန့်ဆေးရုံလေးရင်နဲ့ခေါ်ဆောင်ခဲ့ရပါတယ်ဆိုဗီယက်ခေတ်ဓာတုအစိတ်တစ်မျိုးဖြစ်တဲ့နိုဗီ6အစိတ်နယ်ဘန်နီယာခန္ဓာကိုယ်ထဲမှာတွေ့ရတယ်လို့ဂျာမန်စိတ်ဗေဒစမ်းသပ်တဲ့ပညာရှင်တွေကပြောပါတယ်တိချခွဲစစ်ဆေးခဲ့တဲ့ဆွီဒင်နဲ့ပြင်သစ်နိုင်ငံကတက်ခွဲခန်းတွေကလည်းဂျာမန်ပညာရှင်တွေရဲ့တွေ့ရှိချက်နဲ့ကပ်ညီတယ်လို့ပြောဆိုပါတယ်။ရုရှားဆူရကတော့ဒီစိတ်သိမှုမှာသူတို့နဲ့ပတ်သက်မှုမရှိဘူးဆိုပြီးညှင်းဆိုခဲ့ပါတယ်။စက်တင်ဘာလတတိယပတ်ထဲမှာတော့နယ်ဘန်နီရဲ့ချမ်းမာရေးအခြေအနေတိုးတက်မှုရှိလာပြီးပြောဆိုတာလှုပ်ရှားတာတွေပြန်လည်လှုပ်လာနိုင်ခဲ့ပါတယ
်။စက်တင်ဘာလ15ရက်နေ့မှာပဲကုလသမဂ္ဂအထွေထွေညီလာခံစတင်ကျင်းပပါတယ်။ American ပြည်ထောင်စုတရုတ်နဲ့ရုရှားအကြားကွယ်လွှဲချက်တွေကနိုင်ငံတကာပူးပေါင်းဆောင်ရည်ရေးနဲ့ကိုရိုနာဗိုင်းရပ်စ်လက်တွဲတိုက်ဖျက်ရေးတွေအပေါ်မှာအရေးထိုးချိန်ချောင်းနေပါတယ်။ကာယောဂါစူးကြီးကြောင့်ဒီနှစ်ကုလသမဂ္ဂအထွေထွေညီလာခံကိုအွန်လိုင်းကနေအဓိကကျင်းပတာဖြစ်ပြီးကိုဗစ် -19 ရောဂါတိုက်ဖျက်ရေးနိုင်ငံစုံလက်တွဲဆောင်ရွက်ဖို့ကိုအဖွဲ့ဝင်နိုင်ငံတွေအဓိကအာရုံစိုက်ဆွေးနွေးကြပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေနဲ့ဆက်သက်လို့တရုတ်နိုင်ငံသူ့လူရဲ့အပေါ်တာဝန်ယူလာအောင်လုပ်ဖို့ကုလသမဂ္ဂကိုညီလာခံမင်းကုန်းမှာတိုက်တွန်းခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်ထဲမှာဩဂုတ်လတတိယပတ်အတွင်းစတော်မီတွေချစ်ချပြည့်ပြည့်လောင်ကျွမ်းခဲ့တာကြောင့်စတော်မီငိမ့်ကောင်ကူညီပေးဖို့ဒီနယ်အုပ်ချုပ်ရေးမှူးကေဗင်နျူဆန်ကနိုင်ငံတကာကိုကူညီတောင်းခံလိုက်ပါပြီ။ဒီလောင်နဲ့နေရာ960ကိုငိမ့်တဲ့ဖို့ကယ်လီဖိုးနီးယားနဲ့တခြားပြည်နယ်10ခုကမိသားစုမှ12,000ကျော်စုစည်းနေခဲ့ကြတာဖြစ်ပြီးကနေဒါနဲ့ဩစတြေးလျနိုင်ငံတွေကပါကူညီပေးဖို့ဒီနယ်အုပ်ချုပ်ရေးမှူးနျူဆန်ကဖန်ကြားခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာယာနဲ့ချီတဲ့နေအိမ်တွေတခြားအဆောက်အဦတွေပျက်စီးခဲ့ရသလိုဒေသခံတွေတောင်းနေချီပြီးတော့လည်းပိုးရိမ်ဆုံးခေါ်ထွက်ပြေးခဲ့ရပါလိမ့်။တောင်းပြီးကြောင့်အနည်းဆုံးလူ9ဦးသေဆုံးခဲ့ရပြီးမိသားသမားတွေအပါအဝင်လူ40ဆိုထိခိုက်ဒဏ်ရာရခဲ့ပါလိမ့်။တောင်းပြီးရတဲ့အကြောင်းလူပေါင်း3000ကျော်နဲ့ပြေးလို့ရအောင်တောင်းရှိခဲ့ရပါလိမ့်။
ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်ကသူ့သမ္မတတာဝန်ယူတဲ့အခါမှာဒီသမ္မတတာဝန်ကိုချမ်းဆောင်ဖို့ကယ်လီဖိုးနီးယားပြည်နယ်အထက်လွှတ်တော်အမတ်ကာမလာဟဲရစ်ကိုအောက်တိုဘာဒုတိယပတ်အတွင်းမှာကြီးညာလိုက်ပါတယ်။ကာမလာဟဲရစ်ကို1964ခုနှစ်ကယ်လီဖိုးနီးယားပြည်နယ်အနောက်ဖက်အော့ကလန်မြို့မှာဝေးဖွားခဲ့တာပါ။မိခင်ဖြစ်သူဟာအမေရိကန်ပြည်အောင်စုမှာဘွဲ့လုံပညာရေးသင်ကြားဖို့ရောက်လာတဲ့အိန္ဒိယနယ်ကွာဖြစ်ပါတယ်။ပါကင်ကတော့ဂျမေကာနိုင်ငံကရွှေပြောင်းလာသူဖြစ်ပါတယ်။ Harris ဟာ American နိုင်ငံရဲ့အဓိကပါတီကြီးတစ်ခုဖြစ်တဲ့ Democratic Party မှာအရေးပါတဲ့ဂျူးသမ္မတလောင်းတွေပထမဆုံးအရေးခံရတဲ့လူမင်းအမျိုးသမီးတူဖြစ်လာပါတယ
်။ဒီမှာလာတွေ့မှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ကမ္ဘာတဝန်းသေဆုံးသူတိုင်းကျော်သွားပြီလို့အမေရိကန်ပြည်ထောင်စု Johns Hopkins ဆက်ကူသူကနာဆာနိုင်စကြဏီမှာပေါ်ပြပါတယ်။ကမ္ဘာနိုင်ငံသီးသီးမှာယောဂကူးစက်သူ33တန်းရှိနေပြီလို့စီးရင်ထုတ်ပြန်ထားပါတယ်။စက်တင်ဘာလအတွင်းအမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ9တန်း3သိန်းကျော်ရှိပြီးသေဆုံးသူ2သိန်း1000ကျော်ရှိသွားပြီလို့စီးရင်ကပေါ်ပြပါတယ်။ Yeah, I'm with
Adobe
and Tech
Community က American Chapter တို့ကအတည်ပြုလိုက်တဲ့တရားရင်းချုပ်တရားသူကြီး Amy Coney Barrett ဟာပြားသူကြီးကျိုး John Robert ရှေ့မှောက်မှာတရားဝင်ကျန်းတစာချိန်ဆိုပါတယ်။တရားရင်ကျုပ်တရားသူကြီးခံထားမဲ့အချိန်ဟာရုပ်ောက်ွယ်ချင်းပါဖို့နီးကပ်နေပြီးတပတ်ပဲကျန်တော့တဲ့အချိန်မို့နောင်တက်လာမဲ့သမရကရင်ရွေးချယ်ရေးဒီမိုကရက်နဲ့ Republican Party ရဲ့အမတ်တွေကြားအငင်းပွားခဲ့ကြပါတယ်။ American ပြည်ထောင်စုသမိုင်းမှာအနည်းဆုံးနှစ်ပေါင်း150အကျွဲလူနည်းစုပါတီဘက်ကထောက်ခံမဲ့တမင်းမှမပါဘဲနဲ့တရားရင်ကျုပ်တရားသူကြီးကိုခံထားလိုက်တာပါ။ကွယ်လွန်သူတရားရင်ကျုပ်တရားသူကြီး Ruth Bader Ginsburg နေရာမှာ Amy Coney Barrett ကိုအစာထိုးခန့်ထားလိုက်တာပါ။အ
ော်တိုဘားလနေ့ဒီမှာပဲ Megan သမ္မတ Donald Trump နဲ့သမ္မတကတော် Melania Trump တို့ COVID-19 ရောဂါကူးစက်နေတဲ့အကြောင်းသမ္မတ Trump က Twitter လူမှုကွန်ရက်ကကြေခဲ့ပါတယ်။သမ္မတ Trump ကို Maryland ပြည်နယ် Bethesda မှာရှိတဲ့ Potter Reach စစ်ဆေးရုံအထူးကုသခန်းကိုကျောင်းရှိကူသပေးခဲ့ရပါတယ်။ကမ္ဘာ့ကြမ်းမာတော့သမ္မတထရန်ကသူ့ရဲ့ကျမ်းမာရေးဟာအင်မတန်မှကောင်းမွန်နေပြီးစီးတောင်တောက်ဆရာမလိုတော့ဘူးလို့ပြောဆိုခဲ့ပါတယ်။ဆေးဟိုမှာ၃ရက်ကုသမှုခံခဲ့တာရောအင်ဂျီရောမှာဆက်လက်ကုသမှုတွေဖြစ်ကြောင်းသူ့ဒီယောဂါကိုခံနေရကောင်းကောင်းရှိသွားပြီလို့သမ္မတထရန်ကပြောဆိုခဲ့ပါတယ်။
နိုဝင်ဘာလအတွင်းအိန္ဒိယနိုင်ငံမှာအကြီးဆုံးလေသမားဆန္ဒပြပွဲကြီးပေါ်ပေါက်ခဲ့ပြီးထောင်ပေါင်းချီတဲ့လေသမားတွေလေယာဆိုင်ပြည်ဆိုင်ရာဥပဒေအသစ်ကိုစန့်ကျင်ကန့်ကွက်ခဲ့ကြပါတယ်။တောင်သူလေသမားတွေကအိန္ဒိယနိုင်ငံမြို့တော်နီးစင်ဂျီဖုံဒေသတွေမှာရက်တွေနဲ့ချီစခန်းချဆန္ဒပြနေကြပြီးအဝေးပြေးလက်မကြီးတွေကိုပါပိတ်ဆို့ဆန္ဒပြနေတာဖြစ်ပါတယ်။လေသမားတွေရဲ့ထွက်ကုန်တည်နှံတွေကိုအစိုးရကအာမခံထားတဲ့တပ်မတ်စည်းတိုင်းဝယ်ယူတာပြီးဆက်မလုပ်တော့ပဲကော်ပိုရေးရှင်းကြီးတွေကပဲကောက်ပေးစည်းနှံတွေကိုစည်းနှိမ်လုပ်ကြီးအဝေးယူကြပြီးဖြစ်လာနိုင်ရင်ဆိုပြီးလေသမားတွေကစိုးရိမ်နေကြပါတယ်။ဝန်ကြီးချုပ်မူဒီကတော့ဒါဟာမမှန်ကန်ကြောင်းနဲ့လေသမားတွေကြားတဲ့အခုလိုထင်အောင်ထင်မှားဖြစ်အောင်အတိုက်ခံတွေကလုပ်လို့ရတယ်တုံ့ပြန်ဆွဆွဲခဲ့ပါတယ
်။ခန်းနေကမှာဇူလိုင်လကလေးကဘောဘောခဲ့ပြီးဝန်ကြီးချုပ်ပရာယုချွန်အော်ချာနှုတ်ထွက်ပြောနေပဋိပုံတည်ကြီးကိုဆန္ဒပြဆောင်ဆိုတာတွေနိုဝင်ဘာလအတွင်းမှာရည်ရွယ်ဆုံးချိန်တွေရောက်ခဲ့ပါတယ်။ကျောင်းသားတွေဥဆောင်စတင်တဲ့ဆန္ဒပြပွဲတွေကနောက်ပိုင်းမှာထိုင်းပြည်ရဲ့အာဏာကိုကန့်သတ်ဖို့အထိဆက်တိုးတောင်းဆိုလာခဲ့ကြပါတယ်။ဆက်ကျော်တဲ့အရွယ်ကျောင်းသားတို့အပေါ်ဝင်ဆန္ဒပြသူ35ယောက်ကိုဖြစ်စီဆောင်တန်းတွေချမှတ်နိုင်တဲ့တော်ဝင်မိသားစုကိုစီရင်ချက်မှုနဲ့ထိုင်းအာဏာပိုင်တွေကနိုဝင်ဘာလအတွင်းမှာဆွဲချက်ပြင်ခဲ့ပါတယ်။
ဒီဇင်ဘာလ14ရက်နေ့မှာပဲအမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်အနိုင်ရတဲ့အကြောင်း Electoral College လို့ခေါ်တဲ့ပြည်내ကိုစားပြုကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့သမ္မတရွေးချယ်ရေးဖွဲ့ကတရားဝင်အကြီးအကဲပေးလိုက်ပါတယ်။နိုဝင်ဘာ3ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲအကြီးအကဲရှင်ပြန်ရတဲ့ပြည်내တွေမှာမဲမတမာမှုတွေရှိတာကြောင့်သူရှုံးရတယ်ဆိုပြီးသမ္မတ Trump ကအထောက်အထားခိုင်ခိုင်မာမာမပြဘဲပြောဆိုနေပါတယ်။အဲ့ဒီပြည်နယ်တွေမှာတရားစွဲဆိုမှုပေါင်း90ကျော်လုပ်ခဲ့ပြီးမြေသမရနဲ့သူ့ကိုထောက်ခံသူတွေကရှုံးနေကြပါတယ်။သမရတို့နဲ့ Trump ဟာအမေရိကန်သမိုင်းမှာနှစ်ပေါင်း244နှစ်အတွင်းဒုတိယတက္ကံရှုံးနေတဲ့ပြင်သမမြောက်သမရဖြစ်လာပါတယ်။ရေကောက်ခံသမရဂျိုးဘိုင်ဒန်ဟာဇန်နဝါရီလ20ရက်နေ့မှာအမေရိကန်ပြည်ထောင်စုရဲ့46ရောက်မြောက်သမရအဖြစ်ကျင်းပစာချိန်ဆိုမှာဖြစ်ပါတယ်။
ဒီဇင်ဘာလဒုတိယပတ်နဲ့တတိယပတ်တွေအတွင်းမှာတော့အမေရိကန်ပြည်ထောင်စုမှာကိုဗစ် -19 ရောဂါကာကွယ်ဆေးဖြတ်တဲ့ကုမ္ပဏီကြီးတွေနေရာနဲ့သွားနေကြပါပြီ။ Pfizer နဲ့ BioNTech ကုမ္ပဏီတွေကထုတ်လုပ်တဲ့ကိုဗစ် -19 ကာကွယ်ဆေးကိုအရေးပေါ်ဆုံးဖြူခွင်းဆက်ရွယ်တာဝန်ရှိသူတွေကကြေညာခဲ့ပြီးရှင်းပိုင်းအတွင်းမှာပဲနောက်ထပ်အမေရိကန်ဆေးကုမ္ပဏီ Moderna ကထုတ်လုပ်တဲ့ကိုဗစ်ကာကွယ်ဆေးကိုအသုံးခွင်းဖြစ်ပြီးဆုံးဖြတ်လိုက်တာပါ။ဒီတိုင်နဲ့ကနေဒါနိုင်ငံတွေကတော့ဒီကွယ်ဈေးကိုအသုံးပြုဖို့ကြိုးပမ်းပြီးဈေးတွေစထုတ်ပေးနေပါပြီ။နိုင်ငံတော်ဆန်ကျွေးစင်တာတွေဈေးုံစီကံတွေကိုကုန်ကားကြီးတွေနဲ့ပို့ပေးနေတဲ့ကိစ္စနဲ့ချက်မှန်ရေးဝန်ထမ်းတွေကကွယ်ဈေးတွေစထုတ်ပေးပြီးဆိုတဲ့ကိစ္စတွေကအမေရိကန်ပြည်သူတွေအတွက်ညှော်လင့်ချက်နဲ့အားကျစရာကိစ္စတွေဖြစ်ခဲ့ရပါတယ်
။ဒါပေမဲ့လည်းဗြိတိန်နိုင်ငံမှာဗီဇပြောင်းလာပြီးကူးစက်မှုနှုန်းပုံမြင်နဲ့ကိုဗစ် -19 ပိုပြန့်နေနေတဲ့ဆိုတဲ့ကိစ္စတွေကြောင့်အသွားလာကန့်သတ်ချက်တွေပို့ချပြီးဥရောပနိုင်ငံတွေကဗြိတိန်ကလာတဲ့ခရီးသည်တွေကိုဝင်ရောက်ခွင့်တားမြစ်လိုက်တာကြောင့်ဒီသတင်းကကာကွယ်ဆေးကြောင့်အာတစ်စာမျှော်လင့်ချက်ရကစားအချိန်မှာစိုးရင်စရာဖြစ်ခဲ့ပါတယ်။ Christmas နဲ့နှစ်သစ်ကူကာလတွေမှာခရိုင်းနှစ်တွေလိုစီစီကာကာမကျင်းပနိုင်ပေ online ကနေဖန်တီးတဲ့ပွဲတွေအဓိကလွှမ်းမိုးခဲ့ပါတယ်
။ဒီနေ့ပေါ်ရမင်းကြီး Francis ရဲ့ Christmas ခါသမယမိန့်ခွန်းမှာတော့ COVID-19 ရောဂါကာကွယ်ဆေးကိုကဘာဝဒေသတိုင်းမှာရှိတဲ့လူတွေကြောက်အောင်လုပ်ပေးဖို့သူသဖြင့်တော့အကာအကွယ်အမဲဆုံးသူတွေအတွက်ကြောက်အောင်လုပ်ပေးဖို့ခရစ်စမတ်နေ့ဂိမ်းကြားချက်ထဲမှာကမ္ဘာနိုင်ငံတွေကတိုက်တွန်းခဲ့ပါတယ်။အမျိုးသားရေးဝါဒနဲ့ဆွေးရောက်သတိပုဂ္ဂလဝါဒတွေကြောင်းဒီဒုက္ခရောက်သူတွေကိုသနာငဲ့ကြမှုရှိတာမျိုးခွင့်ပြုပြီးကြားဖို့ပုံရမင်းကြီးကတိုက်တွန်းခဲ့တာပါ။ပုံရမင်းကြီးလိုပဲနောက်နေ့မှစီကတ်ယောဂဆိုးကလွန်မြောက်ပြီးပုံကိုဘေးကင်းကောင်းမွန်တဲ့ဘဝတွေကိုပိုင်ဆိုင်နိုင်ဖို့ပုံမှန်ပြန်လည်ရည်တည်နိုင်မှုမျှော်လင့်ကြရင်ပြည့်စုံတဲ့နေ့ကိုကမ္ဘာသူကမ္ဘာသားတွေချော်ပြခဲ့ကြပါမယ်။နှင်းအောင်ဆုံးဖြတ်ခဲ့ကြပါမယ်။ကျွန်တော်သိမ့်ထိုင်ဘူးပါ။အမျှသတင်းအောင်တဲ့အတူ2020ခုနှစ်အတွင်းဖြစ်ပျက်ခဲ့တဲ့နိုင်ငံတကာသတင်းတွေကိုအားလုံးတင်ပြခဲ့တာပါခင်ဗျာ
။ VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာရှိတဲ့နေ့သစ်ဖြစ်ပါစေရှင်။အခုဆက်ပြီးတော့အသက်ရှင်ပုံမှန်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုကျွန်မခင်ဗျာထွေးကတင်ဆက်ပေးပါမယ်။အမျိုးသမီးတွေအဓိကကြုံတွေ့နေရတဲ့အင်းနှင်းချမ်းသာမှုတွေဟာ2020ခုနှစ်အတွင်းမြန်မာနိုင်ငံမှာတည်ထတာတိုးလာတာတွေ့ရတယ်လို့ဒီလိုအခြေအနေတွေကိုလေ့လာဆောင်ကြည့်သုတေသနလုပ်နေတဲ့အခရာအမျိုးသမီးအဖွဲ့ကပြောပါရယ်။ COVID-19 ကပ်ရေးကြောင့်မြန်မာပါဝင်ကမ္ဘာ့ကျွမ်းမှာအင်းနှင်းချမ်းသာမှုတွေတိုးလာတဲ့ဆိုတော့ကုလသမဂ္ဂနဲ့လူ့ကိုယ်ရေးအဖွဲ့တွေကလည်းအချက်အလက်တွေနဲ့တကွထောက်ပြပြောဆိုနေကြတာပါ။2020ခုနှစ်အတွင်းမြန်မာနိုင်ငံမှာအမျိုးသမီးတွေအင်းနှင်းအချက်ဖတ်ခရရတဲ့အခြေအနေနဲ့ပတ်သက်လို့ဒီလိုအင်းနှင်းချမ်းသာခရရသူတွေဘက်ကနေလိုက်ပါကူညီဆောင်ရွက်ပေးနေတဲ့အခရာအမျိုးသမီးအဖွဲ့ကိုတည်ထောင်သူလည်းဖြစ်လက်ရှိဒီဖွဲ့ရဲ့အမှုဆောင်ညှိနှိုင်းရေးမှုလည်းဖြစ်တဲ့မတ်တာတာကိုဆက်သွယ်နေနေပြီးဒီတင်းတဲ့အမျိုးသမီးကဏ္ဍမှာတင်ဆက်ချပါရစေ
The path we must choose sometimes. Gotta stand up and fight sometimes.
ဒါကတော့ရှိကုန်လားဆိုင်တန်းတဲ့အမှုတွေကြီးကိုပဲကြည့်မယ်ဆိုရင်ဒီကရ2019က29မျိုးရှိတယ်2020အခုချိန်ထိဆိုရင်135ခုရှိတယ်ရာဂန်တော့အဆင်ဆိုရင်385ရာဂန်တော့လောက်ရှိသလားเนาะဒီကိစ္စနဲ့လည်းကြည့်မယ်ဆိုရင်ကိုဗစ်ကြောင့်တော့မလို့သမီးတွေတို့ပိုနိုင်စင်မှာဆက်တာစမ်းသက်ကြရေပိုတိုးလာတယ်လို့ပြည်သူပြောလို့ရပါတယ်။ဒေါ်လာနိုင်ငံမှာအချင်းချင်းတူတာပေါ့နော်။ Implement data ရဲ့အတိတ်ကတော့မရှိတော့တနိုင်ငံလုံးထိုင်ကြရ။အာကျွန်တော်ပြောတာကျွန်တော်တို့ဖွင့်ဖို့တိုင်ကမ်းနဲ့ Implement data ကိုပြောတာပါ။
ဟုတ်ကဲ့ဆိုတော့ဆိုလိုတာကဒါကဒီအဖွဲတစ်ဖွဲ့တည်းကိုလာပြီးတော့တိုင်တန်းတဲ့အရေးအတွက်ပဲရှိသေးတယ်။ဒီတိုင်တန်းတဲ့နေရာမှာလည်းဘယ်လိုအခြေအနေရောက်မှလာပြီးတော့တိုင်တန်းလာလဲဆိုတာလည်းရှိသေးတဲ့အခါကျတော့အိမ်ရင်းအချက်ဖတ်မှုတွေအားဖြင့်မြန်မာနိုင်ငံမှာတိုင်းတာတစ်ခုထိတော်တော်ကြီးဆိုးနေတယ်လို့ပြောလို့ရတဲ့အခြေအနေများရှိနေမလား။မန်ထသာတို့ရဲ့ရှာဖွေတွေ့ရှိမှုအရဆိုရင်ဘယ်လိုများသုံးသပ်မိလဲရှင်မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အနေအထား
။မြန်မာနိုင်ငံမှာလက်ရှိအိမ်ရင်းအချက်ဖတ်မှုဆိုတော့ အဖေမသိရှိဆိုင်နားထားခင်းနေကြလဲတိုက်မှာကျိုးမှာအဲဆိုတော့ဒီခဏပိုင်းဆိုင်ရာမိစံမာလို့နားထားကြရဲဒီတော့လို့ရှိရင်ဒီနေ့ကနေအရင်မထုံနဲ့ဆိုရအယူဆရတယ်ပေါ့နော်အဲ့မှာတော့ဟိုတာဒီမောင်ရဲ့လို့အစ်ဆန်လို့နားတိုင်းနေဆိုရင်ချက်ရတာဒီမောင်ပဲဒီတော့ဒီမောင်ရောက်ကြအောင်ချင်းတယ်လို့ပါရန်ခံရမနေတဲ့လို့အနေခံကြက်လို့တောင်းပြမထင်းတဲ့လို့အိမ်မှာကျမကမပြတာလို့ဆိုရက်တော့ဝယ်ဖြစ်တဲ့ဟာရှိရင်ကောင်းတယ်မတိုင်ကြဘူးနော်ဒီတိုင်တန်းနေကြတယ်တော့အချမ်းနေတယ်ဒီနေတဲ့ကြာတိုင်းတော့ပေါ်များနေတာပေါ့နော်ဖြစ်နေတဲ့အချိန်မှာဒီကတာမိန်းကလေးတွေကဟိုကိုဗစ်ကြောင့်ဆင်းရဲတော့ခံရတယ်ကိုအမျိုးသားရဲ့ဆင်းရဲမှုစိတ်ပီပီမှုတွေကဖြစ်ချက်ပေါ်ကြည့်အချမ်းခံမှုနဲ့ကျွန်တော်ကခံရတယ်ပေါ့နော်နာမည်ကတော့ကိုဗစ်ကဖြစ်ခင်ပဲကအဲဒီအဆန်ဖတ်မှုတွေကဒီကောလေးဖြစ်နေတယ်လို့ယူဆရပါတယ်
ကျတော့ကိုဗစ်မဖြစ်ခင်တည်းကဖြစ်နေတာပေါ့မာဒီကိုဗစ်ကပ်ပြီးကြုံရတဲ့အခါကျတော့လူတွေအကျက်တဲတွေပိုကြုံလာရတဲ့အချိန်မှာမိသားစုတွေကလည်းအိမ်ထဲမှာပဲနေရတယ်။စာဝင်းတွေကလည်းအပြင်ထွက်မလို့ရတော့အခက်အခဲတွေကပိုဖြစ်လာတဲ့အခါမှာဒီရဲ့ဒီရိုက်ခတ်မှုအမျိုးသမီးတွေကပိုပြီးတော့ခံစားရတယ်ဆိုတဲ့ပုံစံမျိုးကိုပြောလို့ရနိုင်မလား
။ဟုတ်တယ်ကြောင့်လူတိုင်းဆိုင်ရတယ်ဆိုပေမဲ့ဒီအချိန်တွေကိုကြည့်မဲ့အမျိုးသမီးတွေကပိုပြီးတော့ခံစားရတယ်ပေါ့နော်။သောတကဘာလုံးတန်းကြရဆိုလို့ရှင်တော်မှာဒီဟာကိုကရော့ပါနဲ့အတူလိုက်လာတဲ့နောက်ဆက်ပြီးတစ်ခုလိုမျိုးဒီအင်ဂျင်ဆက်ဖက်မှုကိုခေါ်ရတယ်ပေါ့နော
်ဟုတ်ကဲ့အဲ့ဒါဆိုလိုတာကဒီကိုဗစ်ကာလမှာဒီအိမ်ရင်းအကျန့်ဖို့မှုကလည်းနောက်ထပ်တွဲကပ်ပါလာတဲ့ကပ်ပြီးတစ်ခုလိုတော့မှပဲဖြစ်လာတယ်ဆိုတော့ဒါတော့ကိုဟိုစိုးရွားတဲ့အချိန်လေးလို့ပြောချင်တာလို့ကျွန်မနားလည်ပါတယ်အဲ့တော့ဒီကိုဗစ်ကာလအတွင်းနဲ့ကိုဗစ်မတိုင်ခင်နဲ့ဈားထဲမှာအိမ်ရင်းအကျန့်ဖတ်မှုတွေကျိုးလာတဲ့အရေးအတွက်ပေါ့နော်ဟိုဖြစ်လာတဲ့အချိန်လေးတွေလည်းနည်းနည်းတော့ပို့ပြီးတော့အရှင်းပြပေးစေချင်ပါတယ်အရေးအတွက်အားဖြင့်ရာခိုင်နှုန်းအားဖြင့်ဘယ်လောက်ထိတက်သွားလို့ဒါကိုကပ်ပြီးတစ်ခုလိုတော့ပြောချင်တာပါလေ
ကျွန်မတို့လမ်းတိုင်တန်းနဲ့အချိန်မရဆိုလို့ရှိရင်ကိုဗစ်မဖြစ်ခင်ကတော်ရှင်ကိုရမှာဒီအင်ဂျင်ချမ်းဖတ်လို့ပေါ့နော်အမှုလောက်တိုင်တိုင်းပါရဲ့အဲဒီကိုစီဖြစ်သွားတဲ့အချိန်မှာသူ့မှာမတ်လမဆန်းမဆန်းနေတဲ့အချိန်မှာတော်ရှင်ကိုဗစ်ကစပြီးရောဒီမှာပြန်စပြီးရောဆောင်ရတဲ့အချိန်မှာတော်ရှင်မတ်နောက်ပိုင်းရနေပြီးရောဒီပေမေနောက်ပိုင်းတော့ဖြစ်ဆိုလို့ရှင်ဒီအင်ဂျင်ချမ်းဖတ်မှုကတရက်ကိုတရက်စကြောလောက်ကိုတိုင်တန်းလာဖြစ်တယ်အရင်ကကိုရမှာတရက်ကိုဖြစ်ဖြစ်ဒီမှာပေါ်လာမှာပဲတည့်ရက်ကိုတည့်ရက်ထပ်တော့ကြော်သွားရတယ်နော်ကျမတို့ကိုယ်ကတိုင်တန်းနေရတယ်လုံးရပြီဆောက်ရရတိုင်းတော့ခဏရရတိုင်းတော့အဲ့လိုမျိုးကတ်သွားရတယ်နော်
ဟုတ်ကဲ့ဒါတော့မှဒါတိုင်တန်းတဲ့လူစင်းရင်းကိုပဲပြောနေတာနော်လာပြီးတော့မတိုင်တန်းတဲ့သူတွေကအများကြီးရှိနိုင်တယ်လို့လည်းယူဆနိုင်တာပေါ့အ
များရှိနိုင်ပါတယ်ကိုဖြစ်ဖြစ်နေတဲ့အတွက်တိုင်ရောဘလို့တားမှာလဲဘာလို့ပြီးမှာလဲပေါ့နော်ဒါရောအများကြီးပဲ
ဟုတ်ကဲ့ဆိုတော့ဒီလိုဖြစ်နေတဲ့သူတွေကိုလာပြီးတော့တိုင်တန်းတဲ့သူတွေကိုအကာအကွယ်ပေးတဲ့အပိုင်းမှာရောတခြားတို့လူမှုဖွဲ့စည်းရေးနောက်တွေအစိုးရတာဝန်ရှိသူတွေဘက်ကရောဒီလိုအိမ်ရင်းချက်ဖတ်ခဲ့ရတဲ့အမျိုးသမီးတွေအတွက်ဒါရင်းများအကာအကွယ်ပေးဆောင်ရွက်နေတာရှိပါသလဲရှင်
။ကျွန်တော်တို့ဖွဲ့စည်းနေတဲ့တော့ကျွန်တော်တို့ကမ္ဘာကမြတ်တော့မှပြပြဆောင်တဲ့ဝန်ဆောင်မှုပေးပါတယ်။ဒီမှာဆိုလို့ရှိရင် hotline ဖုန်းလေးပေါ့နော်။ချီရပို့ပြီးထည့်လိုက်တယ်ကိုဗစ်ကာလမှာ။အရင်ကနှစ်ခုပဲရှိရဲ။အခုဆိုနေလေးတို့ကကျွန်တော်တို့ထည့်ပြီးတော့ဆက်ကူရှိခိုးတာဒီကြောင်ထည့်တယ်။အရင်ကကျွန်တော်တို့ရန်ကုန်ကပေါ့နော်ဆက်ကူပို့ပေးရခုကြတော့နေရီမှာရှိတဲ့ဟိုမိဖက်အဖွဲ့စည်းတို့ဝန်ဆောင်မှုတွေသူတို့နေနေမှာနော်။တိုင်းရဲ့အခုရောက်ပြင်မှာထိတ်ဆက်ပေးပြီးတော့ဝန်ဆောင်နေပါရဲ့။နောက်ကြတော့လက်တိုင်အမျိုးမျိုးတယောက်ကအရေးကြီးဆုံးဖြစ်တဲ့အတိုင်းတင်ခံမှာပေါ့။ဒါဖြစ်တာလေဘလို့ဖြစ်တာလေဒီတိုင်းလူကတော့ဒါဖြစ်ချင်တာလေဘာအထူးဖြစ်ချင်တာဘလို့လုံနိုင်တယ်လဲဆိုတော့တိရမကျဘလို့မပြေနိုင်ဘူး။အဲ့မပြေရဲ့ပုံမှာမကြည့်ဘူးကျွန်တော်တို့လေစီစဉ်နေဘလို့နဲ့ဒီတိုင်းတိုင်းနဲ့လေးဆွဲပေါ်မပြေတော့ဟိုအပ်ဒေ့အားလုံးဆက်လက်ဆောင်ရတယ်။ကျွန်တော်တို့ဆက်ပြီးတော့ဆက်တဲ့ approach တွေပေါ်တဲ့ဟောပါမှုကိုပေးပါတယ်။ခံစားရတဲ့သူကိုဘို့ကြည့်ပြီးတော့စီစဉ်ဆွဲပြီးတော့ပေါ့နော်။ဒီလိုဟောဆောင်မှုဖြစ်ကြတယ်
ကျတော့မထထပြောတဲ့အပေါ်မှာဆိုရင်ဒါမြန်မာနိုင်ငံမှာအင်းရင်းချမ်းဖတ်မှုတွေကတော်တော်လေးကြည်ကြဲပြင်းပြရှိနေတယ်လို့ကျွန်မနားလည်ပါတယ်ဆိုအစိုးရဘိုင်းဒီတာဝန်ရှိသူတွေအာဏာပိုင်ဖွဲ့စည်းတဲ့တပ်ကရောဒီလိုမျိုးမထထတို့လိုဖွဲ့စည်းနေပူးပေါင်းပြီးတော့ဆောင်ရွက်တာတွေရှိပါလားသူတို့ကရောဘယ်လိုထိရောက်တဲ့ကာကွယ်မှုတွေပေးနေတာရှိပါလဲရှင
်ကျွန်မတို့ကအင်ကမ်ထားကြလို့ရှိရင်ဒီလိုမျိုးပူးပေါင်းပြီးတော့လုပ်ဆောင်ရတာရှိရဲ့လုံဆောင်ရေးအခြေအနေကကျွန်မတို့ရဲ့ခုနကညမှာထားလို့မရလို့ရှိရင်သူတို့ရှိမှထားမျိုးပေါ့နော်တို့လည်းအချို့အကူအညီလိုအရင်ကျွန်တော်တို့အပိုင်းပြီးတော့ဝိုင်းဝန်းစီလောက်ဆောင်ပါတယ်ပြီးတော့ ိုးရထမရဲ့အမေနဲ့လဲသူပေါင်းမျိုးဒီရှူရနဲ့ကျွန်တော်တို့ဖက်စီရနဲ့သူပေါင်းမျိုးလေးတလူမျိုးကိုကောင်းနဲ့ဆောင်မှုပေးမယ်ဟာတော့ကို nation ဘောဘလိုချစ်ချက်ဆောင်ရမယ်မလဲဘလိုဝေဆောင်မှုပေးပါမလဲတော့ဒီကိုကောင်းမှာစံဖတ်မှုတွေအတွက်အမေဆွေးနွေးမှုတွေပို့ပြီးတော့ထိတ်ကြအားကောင်းမှုတွေပြုလုပ်ရဖို့စီစဉ်မယ်ရေးဆွဲကြပါ
အခုပြောနေတာအတိအကားတော့ဒါဟိုဖြစ်ရက်တစ်ခုဖြစ်လာပြီဆိုလို့ရှိရင်ဒါဘလူကောက်ွဲစောင့်ရှောက်မှုတွေပြေးတယ်ဘလူဝိုင်းပြီးတော့ဂူကြီးစောင့်ရှောက်တယ်လေဆိုတော့ပေါ့နော်ဆိုတော့ဒါကတပိုင်းပေါ့အပြင်ကိုဒါအရေးရှိအနေနဲ့ကိုဒီလိုမျိုးအခြေအနေတွေမကြုံရအောင်ကြိုတင်ကာကွယ်နိုင်မဲ့အနေအထားမျိုးတွေဖြစ်လာဖို့ဆိုရင်တော့တဆူရရက်ဖက်ဖွဲ့စည်းလူမှုအတိုင်းအားလုံးပူးပေါင်းပြီးတော့ဘာတွေများဆောင်ရွက်နိုင်ပါမလဲရှင်
ဒါအဲ့တော့ဒီနေရာကြီးအများကြီးရက်ကန်တော့လို့ရက်ကန်တော့လို့ဆိုရင်လူတိုင်းလူတိုင်းပေါ့အောင်ဖိုက်စည်းစားအစိုးရဖွဲ့တော်တို့တင်ပြခြင်းပြပါတော့ရှင်။နာခံစားရတဲ့သူတို့အနေနဲ့ဆိုလို့ရှိရင်ဒီမှာအပိစနာတော့ပြေစနာတော့ဒီလိုမျိုးဖွဲ့ရတယ်ပြီးအစိုးရဖွဲ့တော်ကတနေရာမဟုတ်တနေရာအင်တာနက်ထဲမှာလည်းရှိပါရဲ့ရှာပါပိုင်ပါဆုံးဖြတ်ပါပေါ့နော်။ဆုံးဖြတ်လို့ရှိရင်မှုဖွင့်ရမယ်ပေါ့ဒီပေါ့နော်။ချာလုံနိုင်တဲ့အကြိုက်အများကြီးအတိုင်းတွေမှာသိနေပါပေါ့။နောက်တစ်ခုကြတော့ဒါကတော့အစိုးရဖွဲ့နဲ့ဆိုရင်ဥပဒေပေါ်မှာဒီအမျိုးသမီးတွေတကယ်ခံရတဲ့အမျိုးသမီးတွေရဲ့လက်ရှိလက်တွေ့အခြေအနေမှာဖြစ်နေတဲ့အနေအထားနဲ့ကိုက်တဲ့ဥပဒေကိုအမြန်ဆုံးရေးထည့်ဖို့အမြန်ဆုံးပြန်ဖန်တီးဖို့လိုပါတယ်။ဒါဥပဒေရှိုံနဲ့နဲ့မရတဲ့ကျွန်တော်တို့နိုင်ငံမှာကဒီလိုမျိုးရဲ့အကွေးနဲ့ဒီလိုမျိုးသဘောထားအနေနဲ့ကြောင်းလိုက်ဖို့ရှိသေးတယ်။ဒီမှာဒီလိုကိုယ်အောင်ရိုက်မှအသေးစားအောင်ဖြစ်နေတယ်အမေမမေမောင်ဘုကနာဆောင်ရေးဆိုတဲ့အကြီးခေါ်ရှိချရဲ့မိမောင်ဆိုရင်တဆင့်နေမယ်ဒီမှာသူရင်ဒီကဒီရဆုံးမပိုင်လို့ရှိရဲ့မိမောင်ဆိုနှိမ်ထားရမယ်ဆိုတာမျိုးတွေကဒီအရှိအချတွေကဒီမှုကြောင်းရောင်းဒလေးထုံးဆောင်ရောင်းရောင်းဆရာရေးရောင်းရောင်းနဲ့ဖြစ်လာပေါ့အဲ့တော့ကျမတို့ဒေတာဆိုင်ရေးမှာမိမောင်ကိုရိုက်ဖို့အားပေးရတာရေးမရှိဘူးဆိုတော့ဆရာရေးဖွင့်ပြရတဲ့အားမျိုးကိုဒေတာဆိုင်ရေးတားမြစ်တဲ့အောက်ပြောင်းမှုတွေပုံပြမှုတွေပြုလုပ်ရမယ်ကျမတို့လိုဖြန့်စည်းနေကြလေဆိုရအောင်ကျမတို့လိုဖြန့်စည်းတော့ဝန်ဆောင်မှုကိုတရားစမ်းမှာလက်မှတ်မိဖို့တကယ်တမ်းကြိုးစားရစုပုံပါဆိုလို့ရှိရင်ကျမအမေပြောနေကြပါတော့ကျမမျိုးသားကျမရိုက်မယ်ဆိုလို့ရှိရင်ကျမဒီကျမဝန်ဆောင်မှုအမီးသားမှရှိရအောင်ဖြစ်ရလက်မှတ်ရှိရကျမဒီဆုံးဖြတ်လို့ရရလို့ကျမအမျိုးသားကတော့ဖြည့်ထားရင်ကျမကိုနှိမ့်ဆက်ခြင်းနဲ့ပါအနိုင်သိခြင်းနဲ့ပါဒီဒီစဉ်းစားမယ်ဒီလိုကြောင့်ကျမလည်းမှတ်ထားတော့အနိုင်ဆုံးပုံရမှာပါဆောင်မှုရရှိနေခြင်းလက်မှတ်မိနေခြင်းအကောင်လုံးတဲ့အခါမှာအကောင်ပေါ်တန်းစီခုချစ်တဲ့အခါလည်းပြောချင်ပါသေးတယ်
။ကျေးဇူးများကြီးတင်ပါတယ်အခုချိန်ပေးပြီးတော့ဖြစ်ကြပြီးတဲ့အတွက
်ဟုတ်ကဲ့ကျွန်တော်ကျေးဇူးတင်ပါတယ
်ဘုရားသုတဆုံးလင်းအမေရိကန်တခွင်အစီအစဉ်မှာတော့ရွေးကောက်ခံဒုသမရကင်မလာဟဲရစ်ကိုဗစ်ကာကွယ်ဆေးထိုးလိုက်တာနောက်ဒီလူမဲအမျိုးသမီးဘရီယန်နာထေလာရဲ့ရုပ်ထုဖျက်ဆီးခံလိုက်ရတာဒီအကြောင်းတွေကိုကျွန်တော်အအောင်ကတင်ပြပေးထားပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုမှာကိုဗစ်ကာကွယ်ဆေးနိုင်ငံတော်ဆက်ပြန်ဖြန့်ချိနေတဲ့အချိန်ထဲမှာအမေရိကန်ထိပ်တန်းခေါင်းဆောင်တွေလည်းဒီကာကွယ်ဆေးထိုးခံနေပုံကိုရုပ်မြင်သံကြားတွေမှာပြမြင်နေရပါတယ်ကိုဗစ်ဆေးအပေါ်လူလူအနေနဲ့ယုံကြည်လက်ခံပြီးကာကွယ်ဆေးထိုးဖို့လုံဆော်တဲ့အနေနဲ့တာဝန်ရှိသူတွေကလူများရှိမှကုလိုကာကွယ်ဆေးထိုးကြတာပါအမေရိကန်ရွေးကောက်ခံဒုသမရကင်မလာဟဲရစ်နဲ့သူ့ရဲ့ခင်မွန်းဖြစ်သူဒေါ့အန်ဟော့ဖ်တို့လည်းကိုဗစ်ကာကွယ်ဆေးအင်္ဂါနေ့ကထိုးခဲ့ကြပါတယ်
I have now been vaccinated, as Joe likes to say. There's a big difference between the vaccine and vaccination. I want to encourage everyone to get the vaccine.
အခုပဲကာကွယ်ဆေးထိုးပြီးတော့ပြီ။ Joe Biden ပြောသလိုပါပဲ။ကာကွယ်ဆေးရလာနဲ့ကာကွယ်ဆေးထိုးနိုင်တဲ့အဆင့်ကြားမှာကိုပဲတကယ့်ကိုကြီးမားတဲ့တိုးတက်ကြောင်းလဲမှုတစ်ခုရှိပါတယ်။အလုံးကလေးကာကွယ်ဆေးထိုးဖို့တိုက်တော့မှာလေ။နာကျင်မှုမရှိပါဘူး။ဘေးကင်းပြီးတော့အချိန်လည်းမကြပါဘူးလို့ရွေးကောက်ခံဒုသမရကင်မလာဟဲရစ်ကဝါရှင်တန်မြို့တော်ကပြည်သူ့ကျန်းမာရေးဌာနတစ်ခုမှာကာကွယ်ဆေးထိုးပြီးအင်္ဂါနေ့ကပြောသွားတာပါ။ရွေးကောက်ခံသမရဘိုင်ဒန်လည်းပြီးခဲ့တဲ့သတင်းပတ်ကပဲကာကွယ်ဆေးထိုးခဲ့တာပါ။ဒီတော့တွင်အမေရိကန်ပြည်ထောင်စုမှာကာကွယ်ဆေးထိုးပြီးတဲ့အစီအစဉ်အစောပိုင်းဂရီပေးပြောခဲ့တယ်လို့မြင်းမြန်းဆန်းဆန်းမလုပ်နိုင်တာတွေရှိနေတယ်လို့တာဝန်ရှိသူတွေကဂရီပေးပြောဆိုနေကြပါတယ်။ကုသယောဂဆိုင်ရာအမေရိကန်ထိပ်တန်းကျွမ်းကျင်ပညာရှင်ဒေါက်တာဖောင်ချီလည်းဒီဇင်ဘာ22ရက်နေ့ကပထမအကြိမ်ကိုဗစ်ကာကွယ်ဆေးထိုးခဲ့ပါတယ
်။ This what we're seeing now is the culmination of years of research.
အရင်ဘယ်တော့မှမကြုံခဲ့ဘူးတဲ့အချိန်ဒီအောက်မှာအချိန်တော်ကြာဆန်းသက်ရှာဖွေမှုရဲ့ရလဒ်ကိုအခုကျွန်တော်တို့တွေ့မြင်ခဲ့ရတာပါ2020ဇန်နဝါရီလမှာစခဲ့တဲ့ဗိုင်းရပ်စ်ပေါ်ပြီးတော့တစ်နှစ်မကြာခင်မှာကျွန်တော်အပါအဝင်အားလုံးကာကွယ်ဆေးထိုးနိုင်ကြပါပြီလို့ဆိုပါရယ် NIH American မြို့သားကျန်းမာရေး Institute ညွှန်ကြားရေးမှူးဒေါက်တာ Francis Collins နဲ့ကျန်းမာရေးနဲ့လူမှုရေးရာဝန်ကြီး Alex Azaro နဲ့အတူ Moderna ကာကွယ်ဆေးထိုးခဲ့တာပါ NIH နဲ့ Massachusetts ပြည်နယ်က Moderna တို့ဟာဒီကာကွယ်ဆေးကိုပူးတွဲဖန်တီးခဲ့ကြတာပါကိုဗစ်ကာကွယ်ဆေးပေါ်ပေါ်လာတဲ့သတင်းကြောင့်ကမ္ဘာတစ်လုံးမှာဝမ်းသာနေကြပေမဲ့ကိုဗစ်ကာကွယ်ဆေးထိုးဖို့အမေရိကန်တဝက်လောက်ကတော့မဝမရဲဖြစ်နေကြသေးပါဗြိတိန်မှာတော့ဓာတ်မတည့်တဲ့ရောဂါအဲလာဂျီရှိထားပုသူတွေအနေနဲ့ Pfizer နဲ့ BioNTech ကုမ္ပဏီတို့ကထုတ်လုပ်တဲ့ကိုဗစ်ကာကွယ်ဆေးကိုမထိုးကြဖို့ဆေးဝါးကြီးကြေးဆိုင်ရာအနာဝိုင်းကြီးကတတိပေးထားပါတယ်အခုလိုသတင်းမျိုးတွေကြောင့်တချို့ကလည်းကာကွယ်ဆေးထိုးဖို့မဝမရဲဖြစ်နေကြပါတယ်Los Angeles Mugen Sierra Walter ကအခုလိုပြောရတယ
်။ I mean I don't even do the flu shot so I mean I think that maybe in the near in the future
တော့ကိုယ်ကဝယ်စီတော့မထိုးဖြစ်ပါဘူး။နောက်တစ်နှစ်နှစ်လောက်ကြာပြီးချင်းဆိုရင်တော့ပိုးပြီးတော့စိတ်ချမှာပါ။လောလောဆယ်တော့ FDA ကခွင့်ပြုရင်တော့မထိုးပါမဟုတ်ပါဘူးလို့သူကပြောပါတယ်။အခုခါမှာတော့ကာကွယ်ဆေးတွေနိုင်ငံနဲ့ဖြန့်ချိနေပေမဲ့လည်းမှန်းထားသလောက်ခရီးမပေါက်ဖြစ်နေတယ်လို့ဆိုကြပါရယ်။ COVID ကာကွယ်ဆေးဖြန့်ချိရမှာပြည်နယ်အနေနဲ့အဆင်ပြေပြေဆောင်ရွက်နိုင်အောင် American Federal ဆိုရအနေနဲ့ပိုအကူအညီပေးတယ်လို့ဆိုပါရယ်။ဒေါက်တာ Fauci က
Well, rather than stepping in and taking over, I think it would be maybe better.
ကိုကအစားဆုံးဝင်လို့တာတဲ့သူတို့လုပ်ဖို့အဆင်ပြေအောင်ကူညီတာကပိုကောင်းမယ်ထင်ပါတယ်။ဝင်ဆွက်ဖက်နေရလို့တော့မဆိုလို့ခြင်းပေမဲ့ပြည်နယ်ရဲ့အလုပ်ကို Federal အစိုးရကဝင်လုပ်မယ်ဆိုတာတဲ့ပြည်နယ်အစိုးရတွေအနေနဲ့သူတို့အလုပ်သူတို့အဆင်ပြေပြေအလုပ်လုပ်နိုင်အောင်ကူညီဆောင်ရွက်ပေးဖို့လိုတာပါ။ပြည်နယ်တွေအနေနဲ့သူတို့မျှော်မှန်းထားတဲ့အတိုင်းလုပ်ငန်းပြီးစီအောင်မဆောင်ရွက်နိုင်တဲ့အကြောင်းရင်းတွေထဲမှာဝန်ထမ်းအင်အားမတိုးချဲ့နိုင်တာလူလူကိုအချိန်မီအတိမပေးနိုင်တာနဲ့ကာကွယ်ဆေးတွေကိုတူလောင်တဲ့ဒီလိုအပ်တဲ့အေးခံစနစ်လုံလုံလောက်လောက်မရှိတာတွေလည်းပါဝင်ပါတယ်အမေရိကန်ပြည်ထောင်စုမှာဒီတစ်လအတွင်းတန်း20လောက်ကာကွယ်ဆေးထိုးပေးဖို့မျှော်မှန်းထားပြီးတော့ကျန်းမာရေးဝန်ထမ်းတွေအပါအဝင်တက်ကြီးကြမ်းမာနေထိုင်သူတွေကိုဦးစားပေးထိုးပေးဖို့စီစဉ်ထားတာပါအမေရိကန်ပြည်ထောင်စုကကမ္ဘာပေါ်မှာ COVID-19 ကူးစက်မှုနဲ့သေဆုံးမှုအများဆုံးရှိနေတဲ့နိုင်ငံမှာနိုင်ငံတော်ကလူပေါင်း3000ကျော်နီးပါးသေဆုံးခဲ့ပြီးတော့တန်း20နီးပါးယောဂကူးစက်ခံထားပါတယ်ခင်ဗျာ။ကယ်လီဖိုးနီးယားပြည်နယ်အော့ကလန်မြို့နယ်မှာစိုက်ထူထားတဲ့လူမဲမျိုးသမီးဘရီယန်နာတေလာရဲ့ရုပ်တုဖျက်ဆီးခံရတာနဲ့ပတ်သက်လို့ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေပါတယ်။လွန်ခဲ့တဲ့မတ်လတုန်းကကန်တကီပြည်နယ်လူဝေဘေးမြို့မှာရှိတဲ့သူနေငန်းတွင်ရဲတပ်ဖွဲ့ကဝင်ရောက်ပြီးတော့ပစ်ခတ်မှုဖြစ်ပွားရာကနေသူသေဆုံးခဲ့တာပါအမေရိကန်ပြည်ထောင်စုမှာအသားရောင်ခွဲခြားမှုနဲ့ပတ်သက်ပြီးသတင်းတွေကြဲကြဲလောလောထပ်ပေါ်လာချိန်မှာဘရီယန်နာတေလာသေဆုံးခဲ့တာကြောင့်သူ့ကိုဂုံပြုတ်ပြီးတော့အမတ်တရရုပ်တုကိုလွန်ခဲ့တဲ့သတင်းနှစ်ပတ်လောက်ကစိုက်ထူခဲ့တာပါပြီးခဲ့တဲ့သတင်းပတ်ကုန်စနေနေ့ကသူ့ရုပ်တုဖျက်ဆီးခံလိုက်ရတာကိုတွေ့ရှိခဲ့ကြပါတယ်အော့ကလန်မြို့ကKaren Kennedy ga
I think for me it brought up a lot of emotions from you know her initial
သူတည်ဆုံးသွားပြည့်တဲ့နောက်အတော်လေးစိတ်မကောင်းဖြစ်ခဲ့ရပါတယ်အခုလဲသူ့ရုပ်ထုကိုဖျက်ဆီးလိုက်ကြပြီဆိုတော့နောက်တစ်ချိန်ထပ်ပြီးခံစားရပြန်ပါတယ
်တေလာရဲ့ရုပ်ထုကိုလုတ်ခဲ့သူပပုဆရာလီယိုကာဆင်ကတော့လေသမ်စကွဲမှာထားရှိတဲ့ဒီရုပ်ထုကိုဖျက်ဆီးတာဟာလူမျိုးရေးတက်ခိုက်မှုဖြစ်တယ်လို့ဆိုရတယ်လိုဝေဗေးမျိုးမှာမွေးရစင်းနဲ့ပတ်သက်ပြီးတော့ရဲကဝင်ရောက်စီးနှင်းမှုအတွင်းလူပြူရဲဝန်ထမ်းတို့ရဲ့ပြစ်ခတ်မှုကြောင့်လူမဲအမျိုးသမီးဘရီယန်နာတေလာသေဆုံးခဲ့ရာကနေအမေရိကန်တလောဆနပြပွဲတွေပေါ်ပေါက်ခဲ့ပါတယ်အသက်26နှစ်အရွယ်သူနာပြူတူဖြစ်တဲ့တေလာရဲ့နေအိမ်ကိုရဲတွေဝင်ရောက်စီးနှင်းရှာဖွေပြီးမှတော့မွေးရစင်းဝါလည်းမတွေ့ရသလိုငွေသားလည်းရှာမတွေ့ခဲ့ပါဘူးအခုအခါမှာတော့ဒီပြစ်ခတ်မှုမှာပါဝင်တဲ့ရဲဝန်ထမ်းနှစ်ဦးပေါ်စုံစမ်းစစ်ဆေးနေပါတယ်။အော့ကလန်မြို့နယ် Keith Groupie ကရုပ်တုဖျက်ဆီးခံရတာနဲ့ပတ်သက်လို့အခုလိုပြောပါရယ်
။ it just makes me feel like I mean can't we have anything?
ဘာကြောင့်အခုလိုစိတ်ထားမျိုးနဲ့လောက်ကြတာလဲဆိုတာကိုစဉ်းစားမိပါတယ်။သူတည်ဆုံးသွားတယ်ဆိုတာကလွန်နေပါပြီ။အခုတော့ဘာကြောင့်ဒီလိုလောက်ကြတာပါလဲ
။ကေလာရဲ့ရုပ်တုကိုထုလုပ်ခဲ့တာဟာ Black Lives Matter လှူရှာမှုရဲ့အမွေနှစ်ကိုဂုံပြူတဲ့အနေနဲ့ဖြစ်တယ်လို့ခေပြန်နိုင်ငံရေးအခြေအနေပေါ်ထင်ဟတဲ့အမှုပညာလက်ရလို့လဲပပုဆရာကာဆန်ကပြောပါရယ်ဖြစ္စည်းကံတဲ့ရုပ်တုကိုဖယ်ရှားပြီးရင်တော့တိတ်မကြခင်မှာရုပ်တုအစ်တစ်ခုအစားပြန်စိုက်ထူဖို့အစီအစဉ်ရှိတယ်လို့သူကပြောပါရယ်အော့ကလန်မြို့ကလုပ်ငန်းရှင်တူဦးဖြစ်တဲ့နန်နာဂျွိုင်နာက
It's a small bust head with a big base.
ဒီရုပ်တုကအောက်ခံခုံပေါ်မှာတင်ထားတဲ့ဥကောင်းပိုင်းတည်းဆိုတော့ကင်ချီလို့ရတယ်လို့ဖြည့်ဆည်းလို့လည်းရပါတယ်။စကေးဘုတ်စီးတဲ့ဥယျာဉ်နေရာမှာလှုပ်ထားတာဆိုတော့ဘာကြောင့်ဖြစ်မလဲဆိုတာမသိနိုင်ပေမဲ့လူမျိုးရေးမုန်းတိမှုကြောင့်ဖြစ်တဲ့အကျိုးတရားမဟုတ်ပါစေနဲ့လို့ပဲဆူတောင်းရင်မျှော်လင့်မိပါတယ်
။အခုခမာရာဘရီယန်နာဒီလာရဲ့အင်ကိုဝင်ရောက်ရှာဖွေရမှာလှုပ်ထုံးလုံးဤအတိုင်းမဆောင်ရွက်ခဲ့တဲ့ရဲဝန်တန်းကိုရောပြစ်ခတ်ခဲ့တဲ့ရဲဝန်တန်းကိုရောတပ်ဖွဲ့ဝင်ပြစ်ကနေထုတ်ပြဖို့အရေးယူဆောင်ရွက်ထားပါတယ်။ရဲတပ်ဖွဲ့ကအခုလိုဝင်အောင်စီးနင်းရမှာတော့ဒေလာနဲ့အတူရှိနေတဲ့ချစ်သူအမျိုးသားကင်နက်ဝါကာကရဲတွေကိုကျူးကျော်ဝင်ရောက်လာသူတွေလို့ထင်ပြီးတော့အနှက်နဲ့အရင်စီးပြစ်ခဲ့တာကြောင့်ရဲဝန်တန်းတို့လည်းဒဏ်ရာရသွားခဲ့ပါတယ်ခင်ဗျာ။
အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နေပါပြီ။ကျွန်မခင်မျိုးသက်ပါ။2020ထဲမှာအင်္ဂါဂျိုစူးစမ်းမှုအပအဝင်အာကာသနည်းပညာတွေ AI နည်းပညာတွေတိုးတက်မှုရှိတဲ့အပြင်ဒီကမ္ဘာလုံးခံစားနေရတဲ့ကိုရိုနာဗိုင်းရပ်စ်အတွက်အချိန်တိုအတွင်းမှာပဲကာဝယ်ဆေးထုတ်နိုင်တဲ့ဆေးဝါးဆန်ရထူးခြားတဲ့အောင်မြင်မှုတွေပါရှိခဲ့တယ်လို့ NASA သိပ္ပံပညာရှင်ဒေါက်တာပရိသတ်တန်ကပြောပါတယ်။
ဒီကယောဂကာကွယ်မှုအတွက်ကိုစေသူတေသနာကအတင်းဆိုင်ပင်ပြီးလုပ်ကြပါတယ်ဒါတကဘာအဝမ်းပါပဲကိုရီးယားမှာကိုဂျပန်မှာကိုအိန္ဒိယမှာဒီနိုင်ငံမှာအင်္ဂလန်မှာအဲ့လိုဝိုင်းပြီးလုပ်ကြပါတယ်ဒီကာကွယ်ဆေးထုတ်ဖို့အတွက်ကိုလုပ်တဲ့အထက်မှာအဓိက3-4မျိုးလောက်ရှိပါတယ်အဲ့ဒီထဲကတနည်းအားဗီဇာမျိုးယူဆဲလ်ကိုပြောင်းလဲပြီးအန်တီဘော်ဒီတွေအများကြီးထုတ်လာဖို့အတွက်ကိုလုတ်တဲ့ဟာအဲ့ဒီကဟိုဓာတုပေတာနိုဘယ်ဆုရတဲ့အမေရိကန်နိုင်ငံနဲ့ပြင်သစ်နိုင်ငံအမျိုးသမီးတို့ထင်ရောက်သူတို့စာတွေ့တဲ့ကက်စပါမျိုးဗီဇတီးဖြတ်မှုပေါ့နော် gene editing နဲ့ပတ်သက်တဲ့ဟာကိုအောင်မြင်မှုကိုသူတို့နိုဘယ်ဆုပေးလိုက်ပါအဲ့ဒီဟာအခြေခံပြီးတော့အဲ့ဒီဗီဇတီးဖြတ်မှုနဲ့ virus ပေါ့နော်မျိုးဗီဇ DNA ကိုပုံစံတစ်မျိုးတွင်းပေးလိုက်တယ် COVID virus ရဲ့ပုံစံအတိုင်းအတိအကျကိုရှာနိုင်တဲ့ mRNA ပေါ့နော်သူ့ရဲ့ DNA ရဲ့မိဖက်ဖြစ်တဲ့ ribonucleic acid အဲ့ဒီဓာတ်ကိုဒီဇိုင်းလုပ်ပြီးတော့ချဲ့ပေးလိုက်တာချဲ့ပေးလိုက်ပြီးတော့မှတွားရှာပြီးတော့မှဖြတ်ပေးတယ်အဲကိုကံအားကောင်းလို့ပြည် COVID-19 ကုသတနာနဲ့ပတ်သက်တဲ့ဟာမှာတိုးတက်မှုတစ်ခုပါဒါတကယ်ကိုအောင်မြင်မှုလို့ပြောနိုင်ပါတယ
်ဒီမျိုးဗီဇတိဖြတ်တဲ့နည်းပညာတစ်ကြောင်ယောဂပိုးကာဝယ်ဆေးထုတ်ရမှာအရင်လိုနှစ်နဲ့ချီပြီးမကြတော့ဘဲတနည်းမဖြစ်ခင်မှာထုတ်နိုင်ခဲ့တာဖြစ်ပါတယ်။ဒါအပြင်ဗီဇဆဲလ်ကိုခန္ဓာကိုယ်ပြင်ပမှာပွားယူနိုင်တဲ့နည်းတွေ့ခဲ့တာလည်းထူကြတယ်လို့ပြောပါတယ်
။ဇီဝသူတေသနာအောင်မြင်မှုတွေအများကြီးရှိပါတယ်။ဥပမာအဖြစ်လူရဲ့ကိုယ်အတွင်းမှာမဟုတ်ဖဲနဲ့ဗီဇဆဲလ်ကိုအပြင်မှာပွားယူလို့ရတဲ့သူတေသနာကိုဒီနှစ်အောင်မြင်စွာလုပ်လို့ရပါတယ်။များသောအားဖြင့်တက်ရှိဆဲလ်တွေထဲမှာတက်ရှိခန္ဓာကိုယ်ထဲမှာသူကပွားယူပါပဲအခုကပြင်မှာဓာတုပေဒနီးအယပေါ်ပြီးတော့မှပွားယူတဲ့နီးကိုသူတို့စတွေ့ပါတယ်ဒါအောင်မြင်မှုကြီးတစ်ခုလို့ဆိုနိုင်ပါတယ
်မျက်စိနဲ့ပတ်သက်တဲ့တီထွင်မှုနည်းပညာတွေထဲမှာတော့ထူးထူးခြားခြားအောင်မြင်မှုတစ်ခုရှိပါတယ
်မွေးကလေးကမျက်လုံးကွယ်နေတဲ့လူတွေအတွက်ကိုသူတေသနာလည်းပါပါတယ်ဗကရီမျက်လုံးကလုံးဝမမြင်ရတော့ဘူးအဲ့တော့သူကမျက်မှန်တက်လိုက်ရတယ်မျက်မှန်မှာကိုနိုင်ကူကသူကကင်မရာလိုဟာမျိုးလေးတက်ပြီးထားပြီးတော့မှအဲ့ဒီကင်မရာကနေမြင်နွားနေပြီးတော့အုံနောက်ထဲကိုတရားစစ်ကလေးတွေနဲ့သွားပြီးတော့ stimulate လုပ်တဲ့ဟာမျိုးလိုပဲမျက်မှန်ကင်မရာကနေရိုက်လိုက်တဲ့ရုပ်စွာကိုတရားစစ်တက်ပြောင်းပြီးအုံနောက်ထဲမှာမျက်လုံးရုပ်တဘာဝကိုမြင်ရတဲ့ဒီမျက်ကြည်ဓာတ်ကိုသွားပြီးတော့နှိုးဆွပြီးတော့မှပုံရိပ်မြင်အောင်လုပ်လို့ရပါပြီအဲ့ဒါဒီအရေးကြီးတဲ့အောက်ပြင်မျိုးတစ်ခုပါနောက်ဆုံးသူတေသနာလုပ်တဲ့အချိန်မှာမျက်ကမှန်ကနေအဝေးရောအနီးရောကိုသူဟာသူအလိုလို adjust လုပ်ပေးပြီးဒီမှန်ဘလူးအားကိုချဲ့လိုက်ရောလိုက်လုပ်လို့ရတဲ့ဟာအဒါပေါ်လာပြီအဒီရေပို့ပြီးစိတ်ဝင်စားဖို့ကောင်းတာဘင်ကုန်းပြောနေတဲ့အခါကျလို့ရှင်ဘင်ကုန်းပြောတဲ့လူကဒီလိုအောက်ကိုကြည့်နေမဲ့အစားအဲ့ဒီမျက်ကမှန်မှာ computer screen လိုဟာမျိုးအလိုလိုပေါ်လာမယ်ကိုပြောချင်တဲ့စလုံးလေးတွေကိုပတ်ထားတဲ့ဟာလေးတွေပါအကုန်ပေါ်လာတယ်အဲ့တော့ double vision လို့ဖြစ်သွားအဲ့တော့မျက်ကမှန်မှာအလွှာတွေအများကြီးချဲ့ပြီးပြောနေတဲ့လူကိုလည်းမြင်နေရတဲ့အချိန်မှာပဲမိန်ကုံးပြောနေတဲ့လူကပဲသူပြောချင်တဲ့အကြောင်းအရာတွေကိုလည်းဒီမျက်လုံးပေါ်မှာအလိုလိုပေါ်လာအောင်လုပ်ပေးလို့ရတဲ့နည်းပညာ
2020အတွင်းထူးခြားတဲ့တည်ထွင်မှုနောက်တစ်ခုကတော့ဇီဝအချီထုတ်နိုင်ခဲ့တာပါ
စိတ်ပညာမှာခွဲစိတ်ကုသတဲ့အခါဒဏ်ရာရတဲ့အခါအသားကိုပြန်ချုပ်ရတယ်။မြင်းမီးနဲ့ချုပ်တာ၊ကော်ကတ်တာတို့ဘာလို့လဲ။အသားကိုပြန်စီအောင်လို့အခုသူတို့လူရဲ့အရေပြားအရေခွန်ကကြဲလျာနေပြီးတော့မှသူကအချီတစ်မျိုးထုတ်လိုက်တယ်။လူခန္ဓာကိုအစိတ်ပိုင်းကနေထုတ်တဲ့အရေခွန်နဲ့ထုတ်တဲ့အချီဖြစ်တဲ့အတွက်ပြန်ချုပ်လိုက်တဲ့အခါအော်အနာကျက်တာမြန်ပါတယ်အဲဒါကို biological yarn လို့ခေါ်တယ်ဇီဝအချီပေါ့အဲ့ဒါကိုဒီနှစ်ထဲမှာထွင်တာ
နောက်အောင်မြင်မှုတစ်ခုကတော့ xenobots လို့ခေါ်တဲ့တက်ရှိဆက်ရုပ်ကိုဖန်တီးနိုင်တာပ
ါတက်ရှိဆက်ရုပ်လို့ခေါ်ရမှာပေါ့နော်ဟိုဇီဝနဲ့လှုပ်ထားတဲ့ xenobot လို့ခေါ်ပါတယ် xenobot ကပါလဲဆိုလို့ရှိရင်ရိုးရိုးဆက်ရုပ်မဟုတ်တော့ဘဲနဲ့သူက cell တွေကိုကိုလိုချင်တဲ့ design နဲ့ပုံစံရအောင်လုပ်ပြီးတဲ့အခါဒီ cell ကပဲမလိုအပ်တဲ့ပစ္စည်းကိုဖယ်ပေးဖို့လိုအပ်တဲ့ပစ္စည်းကိုဓာတုသဘောအရာပြောင်းလဲမှုအဲ့ဒါကိုထည့်ပေးဖို့အတွက်ကိုသူတို့ဒီဇိုင်းလုပ်ပါတယ်အဲ့တော့သူတို့ဘယ်လိုလုပ်ရလဲဆိုလို့ရှိရင်ဒီ super computer ပေါ့နော်ရိုးရိုးကျွန်တော်တို့ computer နဲ့မဟုတ်ဘူးတစ်စက္ကန့်အချိန်ပေါင်းတန်ပေါင်းသိန်းပေါင်းဂရီပေါင်းမြောက်များစွာ instruction တို့တွက်ချက်နိုင်တဲ့ set နဲ့သူတို့ model ပေါ့နော်ဒီဇိုင်းလုပ်ပါတယ် cell အမျိုးစုံသူတို့ထွင်ကြည့်တယ်လုပ်ပြီးတော့မှသူတို့စေးကူခိုင်းလိုက်တယ်ရှာခိုင်းလိုက်တယ်အာဖရိကတိုင်းမှာရှိတဲ့ part တစ်မျိုးရဲ့ cell ကိုဒီဇိုင်းလုပ်ပြီးတော့မှသုတေသနလုပ်တာပါအဲ့တော့သုတေသနအောင်မြင်မှုကနောက်တစ်ဆင့်မှာဘာပါလာမလဲဆိုလို့ရှိရင်အတုံးချတာတွေအများကြီးပါပဲအနုမြူဓာတ်ရောင်ခြည်ဖြစ်နေတဲ့နေရာဘယ်နေရာမှာလဲဒီ cell တွေကိုမွေးပြီးတော့မှရှာခိုင်းလိုက်လို့ရတဲ့ဟာတနည်းသူတို့စဉ်းစားတာပေါ့နော်အဲ့လိုချက်ချင်းအသုံးပြုလို့ရမှာနောက်ဒီသမုတ်တရားတွေထဲမှာရှိတဲ့ပလတ်စတစ်အပိုင်းအစတွေအဲ့ဒီပလတ်စတစ်အပိုင်းအစတွေကသမုတ်တရားအပြင်ကြီးတစ်ခုလုံးဆိုတိတ်များလွန်အားကြီးတဲ့အခါကျတော့ဒီအပိုက်တွေကိုရှင်းဖို့အတွက်ခုနက cell တွေကိုအများကြီးမွေးထုတ်လိုက်ပြီးပင်လယ်ပေါ်မှာဖြန့်ချိလိုက်မယ်ဖြန့်ပြီးတော့မှသူက micro plastic လို့ဒီအပိုက်တွေကိုတိမ့်ပြမဲ့နီးစားလို့ကိုကြိုးစားနေပါတယ်နောက်ခုကျွန်တော်တို့သွေးကြောပိတ်တယ်ဆိုလို့ရှိရင်ဒီသွေးကြောတွေကို xenobot ဆက်ရုပ်ကလေးကိုထည့်ပေးလိုက်သွေးကြောပိတ်နေတဲ့နေရာရောက်လို့ရှိရင်ပိတ်နေတဲ့သွေးကြောအစီကိုသူတဖြည်းဖြည်းဖဲ့ယူမယ်ဆိုပြီးတော့အဲ့ဒီနီးကိုသူတို့သူပြေသနာလုပ်နေပါပြီခင်ဗျာ
နောက်တစ်ခုကလူရဲ့ခန္ဓာကိုယ်ရင်းအစိတ်အပိုင်းတွေကိုအထင်သာမြင်နိုင်အောင်လုပ်နိုင်တာဖြစ်ပါတယ
်ခန္ဓာကိုယ်အစိတ်အပိုင်းရဲ့ယိုယင်းမှုအတိအကျသိဖို့အတွက်ကိုသူတို့transparent organ ဆိုပြီးတော့သူတို့နီးတစ်မျိုးထွင်ပါတယ်။ဥမာအားဖြင့်အုံနောက်အုံနောက်ရဲ့အစိတ်ပိုင်းကဘယ်လိုရှိသလဲဆိုတဲ့ဟာကို UU X-ray နဲ့ရိုက်လို့မရတဲ့အတွက်လေဆာရောင်ခြည်အဲ့ဒီနီးပညာကွန်ပျူတာနီးပညာနဲ့ယောဂဖြစ်နေတဲ့အုံနောက်ယောဂဖြစ်နေတဲ့ကြောက်ကပ်ကိုသုံးပတ်မြင်အကုန်လုံးကြည့်လို့ရအောင်လုပ်တဲ့ set ကိုသူတို့ထွင်တာ
ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်သက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရစေ။နောက်တစ်ပတ်မှာတင်းတင်းဆုံရအောင်။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။ကိုရိုနာဗိုင်းရပ်စ်တန်ကိုအမေရိကန်နိုင်ငံသားတွေစံ့ကြံခံနိုင်အောင်ပြသခဲ့တဲ့2020မှာကာကွယ်ဆေးနဲ့ပတ်သက်ပြီးအောင်မြင်မှုရခဲ့တာအပါအဝင်လှုပ်ဆောင်ခဲ့တာတွေအတွက်အမှတ်ရကြဖို့သမ္မတဒေါ်နယ်ထရမ့်က2021နှစ်သက်အခါသမယအတွက်သမ္မတအင်ဒီယူကနေဗီဒီယိုမင်ကုန်းမှာထည့်သွင်းပြောကြားခဲ့ပါတယ်။အရေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကတော့နှစ်သက်အကြိုညချမ်းမှာကျန်းမာရေးလှုပ်ရှားတွေကိုဂုဏ်ပြုခဲ့ပါတယ်။ကမ္ဘာတစ်လုံးကနိုင်ငံအသီးသီးကိုကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးအမြန်ဖြန့်ဝေပေးနိုင်ဖို့အတွက်ရည်ရွယ်ပြီး WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကခြေသပိုင်းနေမှာ Pfizer BioNTech ထုတ်ကာကွယ်ဆေးကိုအရေးပေါ်အသုံးပြုခွင့်ချပေးလိုက်ပါတယ်။မနေ့ကတရုတ်နိုင်ငံကစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်ပွားခဲ့ခြင်းကစပြီးအမေရိကန်နဲ့ဂျာမနီပူးတွဲထုတ်လုပ်တဲ့ဒီဆေးဟာအရေးပေါ်အသုံးပြုခွင့်ပထမဆုံးရခဲ့တာလို့ WHO ကပြောပါတယ်။အခုလိုလှုပ်ဆောင်တာဟာကမ္ဘာတစ်လောကို COVID-19 ကာကွယ်ဆေးဖြန့်ဝေပေးနိုင်ရေးအတွက်အပြုသဘောဆောင်တဲ့ခြေလှမ်းဖြစ်ကြောင်းနဲ့ဒီကာကွယ်ဆေးကိုကမ္ဘာတစ်လောဦးစားပေးပြီးထိုးဖို့အတွက်လိုအပ်သူတွေစီလုံလုံလောက်လောက်ရအောင်လုပ်ပေးဖို့လိုတယ်လို့WHO ကကာကွယ်ဆေးလက်နက်မီးရေလှုပ်ဆောင်နေတဲ့ထိပ်တန်းအရာရှိကပြောပါလေ။မြန်မာနိုင်ငံမှာရွေးကောက်ပွဲအတွက်မဲဆယ်စီးရုံနေစဉ်ဖန်ဆီးခေါ်ဆောင်လာခံခဲ့ရတဲ့ NLD လှတ်တော်ကိုယ်စားလှယ်လောင်း3ဦးပြန်ပြီးလွတ်မြောက်လာတာကိုကြိုဆိုကြောင်းရန်ကုန်အမေရိကန်တန်ယုံကနှစ်ဆန့်ကျက်တောက်ကြံနေမှာပြောပါလေ။ဒီမိုကရေစီစနစ်တစ်ခုမှာကိုယ်စားလှယ်လောင်းတဲ့အတွက်ဘေးကင်းပြီးလုံခြုံမှုရှိရှိနဲ့မဲဆယ်စီးရုံခွင့်ရှိရမှာဖြစ်ကြောင်းလဲတန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြပါလေ။ဒီကိန်းတင်နဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမင်းအောင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်နီနီမင်းညက်နဲ့လွှတ်တော်ကိုယ်စားလှယ်လောင်းဒေါ်ချစ်ချစ်ချောတို့ကိုရွေးကောက်ပွဲမတိုင်ခင်အောက်တိုဘာ24ရက်တုန်းက AA လက်နက်ကင်အဖွဲ့ကဖမ်းဆီးခေါ်ဆောင်သွားတာဖြစ်ပြီးနှစ်ဆန်းကျင်းနေမှာတော့ပြန်လွှတ်ပေးကြတာပါဒ တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါတောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်ခင်ဗျာပါ
This program has come to you from the Voice of America, Washington.